Welcome to the Voice of America in Burmese.
မြန်မာပြည်သတ်တာရှင်များဘေးရန်အပေါင်းကင်းဝင်းနဲ့မနေ့ကင်းဖြစ်ပါစေခင်ဗျာ VOA American တိုင်းရဲ့2024ခုနှစ်နိုဝင်ဘာ10ရက်တနင်္ဂနွေမနေ့ကင်းအစီအစဉ်တွေကို American ပြည်တော်စု Washington DC မြို့တော်ကနေစတင်ထုတ်လွှင့်နေပါတယ် VOA ရဲ့ website Facebook YouTube စာမျက်နှာတွေပေါ်မှာတပြိုင်တည်းရှိနေပါခင်ဗျာမနေ့6ရက်နေ့ခွန်တိုင်းတက်ဆက်မဲ့အခု VOA မနေ့ကင်းအစီအစဉ်ကိုတော့ကျွန်တော်နေညာကြီးကတာဝန်ယူသွားမှာပ
ါသမရဂျိုးဘိုက်ဒန်ဟာအရွေးကောက်ခံသမရဒေါ်နယ်ထရန့်ကိုအင်ပြူတော်မှာဗိုလ်တူးနဲ့တွေ့ဆုံမှာဖြစ်ပါတယ်ကျမရေးဆိုလာတဲ့နှစ်ရှိထောင်နှံကြ NLD လက်စစ်စွမ်းရင်ဝန်ကြီးဦးဝင်းခိုင်ဟာစစ်ကောင်စီရဲ့လူငင်းချသာခွင့်ရပြီး17ရက်အကြာမှာကွယ်လွန်ခဲ့ပါတယ်။ယူကရိန်းစစ်အဆုံးသတ်ရေးထရန့်အဆိုပြုချက်ကိုနားထောင်ကြည့်မှာဖြစ်ကြောင်းရုရှားဒုနိုင်ငံရေးဝန်ကြီးကပြောပါတယ်
။အဲ့လိုနောက်ဆုံးရသတင်းတွေအပြီးမှာတော့ NUG ကတောင်ကိုရီးယားမှာနိုင်ငံခုလက်မှတ်တက်တန်းတိုးပေးမဲ့သတင်းတွေထွက်လာချိန်မှာပြည်မဝင်တက်တန်းမတိုးဖို့ဆိုးကစစ်ကောင်စီတန်ယုံချညာထားတဲ့သတင်းပေးပို့ချက်ကိုအရင်ဆုံးနားဆင်ရပါမယ်။အဲ့နောက်ပတ်စဉ်စီစဉ်နေမှာတော့ဒို့အတန်းဒီမိုကရေစီလူခွင့်ရင်းနဲ့ခေပြိုင်ကဘာအစီအစဉ်နောက်အာရှနိုင်ငံရေးလေယာစီဝါသတင်းများပုရိယာသီးတဲ့နာဂတ်ကဘာသတင်းတွေရသုတ္တစတဲ့အပတ်စဉ်ခန္ဓာတွေကိုတက်ဆက်ဖို့ရှိပါတယ်။အခုရင်ဆုံးတော့ဒီနေ့နဲ့ထိတ်တန့်ရောက်သတင်းတွေကိုဒေါက်ခင်မျိုးသက်ကကြေညာပေးပါမယ
်။လက်ဗနွန်မြို့တော်ဘေရွတ်တောင်ပိုင်းရှင်ရှေဘုံဒေသတွေကိုအစ္စရေးရဲ့ညာရင်းရင်းလေကြောင်းတိုက်ခိုက်မှုတွေကြောင့်ကလေးငယ်အများအပြားပါဝင်လူ20ကျော်သေဆုံးရတယ်လို့လက်ဗနွန်အာနာဘန်တွေကစနေနေ့မှာပြောပါတယ်။တောက်ကြညဘက်မှာတိုင်ရန်ကန်ယူရန်မြို့ကလေးမှာခလူးတည်ဆောင်ရတယ်လို့လက်ဗနွန်ကျန်းမာရေးဝန်ကြီးဌာနကပြောတာပါ။အစ္စရေးစစ်တပ်ကအဲ့ဒီဒေတာတဝိုက်ဒေတာကန်တွေဘေးလွတ်ရာရှောင်ဖို့အတွက်အရင်ကသတိပေးခဲ့ပေမဲ့တောက်ကြတိုက်ခိုက်မှုအတွက်တော့ချိုးတင်သတိပေးမိန့်ထုတ်ပြန်တာမရှိပါဘူး။လက်ဗနွန်အရှေ့ပိုင်းဘန်ဖက်မြို့တဝိုက်မှာတော့စနေနေ့အစ္စရေးလေကြောင်းတိုက်ခိုက်မှုကနေ16ဦးတည်ဆောင်ရတယ်လို့အဲ့ဒီဒေတာအုပ်ချုပ်ရေးမှူးကပြောပါတယ်။ဒီတိုက်ခိုက်မှုနဲ့ပတ်သက်ပြီးအစ္စရေးစစ်တပ်ကတစုံတရာတုံ့ပြန်တာမရှိသေးပါဘူး။အစ္စရေးတိုက်ခိုက်မှုကြောင့်လက်ဗနွန်မှာလူ3000ကျော်တေဆုံးပြီးအဲ့ထက်မှာအမျိုးသမီး600ကျော်နဲ့ကလေးငယ်200နီးပါးပါနေတယ်လို့လက်ဗနွန်ကျန်းမာရေးဝန်ကြီးဌာနကပြောပါတယ်။လက်ဗနွန်ခြေဆက်ဟက်စ်ဘောလာနဲ့အစ္စရေးတို့ကြားမနေ့ကအောက်တိုဘာမှာတိုက်ပွဲတွေစတင်ဖြစ်ပွားတာဖြစ်ပေမဲ့ဒီနေ့စက်တင်ဘာလကုန်လောက်ကမှစစ်ချိန်ကမြင့်လာတာဖြစ်ပါတယ်။ယူကရိန်းစစ်ပွဲအဆုံးသတ်ရေးအတွက်အမေရိကန်ရွေးကောက်ခံသမ္မတဒေါ်နယ်ထရန့်စီကအဆိုပြုချက်ကိုရုရှားအစိုးရကနားထောင်ကြည့်မယ်လို့ရုရှားဒုတိယနိုင်ငံခြားရေးဝန်ကြီးရှာဂေးရိုင်ယာခော့ဖ်ကပြောပါတယ်။အမေရိကန်မှာခေါင်းဆောင်ပြောင်းလဲသွားတဲ့နောက်မှာလဲယူကရိန်းကိုကူညီမှာဖြစ်ကြောင်းကီယက်ကိုရောက်နေတဲ့ EU ဥရောပသမ္မတနိုင်ငံခြားမူဝါဒရေးရာဆိုင်ရာအကြီးအကဲဂျိုးဆက်ဘိုရော့ကပြောသလိုယူကရိန်းစစ်ကမ်းမြေအိုဒက်ဆာမှာရုရှားရဲ့ drone တိုက်ခိုက်မှုကြောင့်တူတေဆုံးပြီး73ဒဏ်ရာရချိန်မှာခုလိုပြောလိုက်တာဖြစ်ပါတယ်။ရုရှားနဲ့အမေရိကန်တို့ကြားယူကရိန်းရေးနဲ့ပတ်သက်ပြီးတီးတဲ့လမ်းကြောင်းကနေအပြန်အလှန်ပြောဆိုမှုရှိတယ်လို့ဒုနိုင်ငံခြားရေးဝန်ကြီးရိုင်ယာခော့ဖ်ကပြောပါတယ်။ဒါပေမဲ့ဒီလိုဆက်သွယ်တဲ့လမ်းကြောင်းဟာလက်ရှိအမေရိကန်အစိုးရအဖွဲ့နဲ့လားညောင်တက်လာတော့မဲ့ထရန့်အစိုးရအဖွဲ့နဲ့လားဆိုတာကိုတော့ထုတ်မပြောပါဘူး။ထရန့်ဘက်ကယူကရိန်းဆိုင်ရာအဆိုပြုချက်တွေကမ်းလှမ်းလာရင်နားထောင်ကြည့်ဖို့အတွက်အသင့်ပဲလို့ပြောကြားခဲ့တယ်လို့ဒီဒေသအတွက်ဘယ်လိုဆက်လုပ်ဖို့တင့်နေဆိုတာမျိုးပဲဖြစ်တယ်လို့ယူကရိန်းအစိုးရအတွက်အကူအညီမျိုးစုံထပ်ပေးပြီးမြှောက်ပေးတာမျိုးမဖြစ်သင့်ဘူးလို့လည်းဒုနိုင်ငံခြားရေးဝန်ကြီးကရုရှား Interfax သတင်းဌာနရဲ့စနေနေ့မေးမြန်းခန်းမှာပြောခဲ့တာဖြစ်ပါတယ်။နိုဝင်ဘာ9ရက်ရွေးကောက်ပွဲမှာ Republican Party ကအပြတ်အသတ်နိုင်ရခဲ့တဲ့နောက်စနစ်တကျအာဏာလွှဲပြောင်းပေးမယ်လို့ကြေညာထားတဲ့ Democratic Party သမ္မတ Joe Biden ဟာရွေးကောက်ခံသမ္မတ Donald Trump ကိုဘုတ်ဖူးနေမှာအင်ဗျူရောမှာတွေ့ဆုံမယ်လို့သမ္မတအင်ဗျူကစနေနေ့မှာပြောပါတယ်။သမ္မတဟောင်းထရမ့်ကို January မှာအာဏာပြန်ပြီးလွှဲပေးရတော့မှာဖြစ်ပြီးလာမယ့်ဘုတ်ဖူးနေ့နေ့လည်း7နှစ်ရည်မှာသမ္မတဘိုင်ဒန်နဲ့ထရမ့်တို့သမ္မတအင်ဗျူဘဲဥပုံရုံးခန်းမှာတွေ့ဆုံမယ်လို့ပြောကြားခဲ့တာပါ။ထရမ့်ရဲ့သဘောထားကွဲစီတဲ့လုပ်ရက်တွေနဲ့10နှစ်ကျော်လောက်ရင်ပါနေပြီဖြစ်တဲ့အမေရိကန်နိုင်ငံရေးမှာအခုရွေးကောက်ပွဲကနေထရမ့်ကသမ္မတဖြစ်နေပြန်ပြီးဝင်လာတော့မှာလည်းဖြစ်ပါတယ်။သူသမရတာဝန်ထမ်းဆောင်နေချိန်မှာဆွဲချက်တင်တာနှစ်ကြိမ်ခံရတဲ့အပြင်ရာဇဝတ်မှုနဲ့ပါဆွဲချက်တင်ခံရတဲ့ဂျားကပဲအခုရွေးကောက်ပွဲမှာအသက်88နှစ်ရှိပြီဖြစ်တဲ့ထရမ့်ဟာအရင်ရွေးကောက်ပွဲတွေကားတဲ့ပိုးပြီးမင်းအများပြားရရှိလာတာဖြစ်ပါတယ်။ခောက်ယူခဲ့တဲ့စစ်တမ်းတွေရကိုဗစ်ကာလအလွန်ဘိုင်ဒန်လက်ထက်မှာထိုးတက်သွားတဲ့ငွေဖောင်းပွားမှုနှုံးနဲ့စီးပွားရေးဟာမင်းဆန္ဒရှင်တွေရဲ့ထိတ်တန့်စိုးရိမ်မှုတစ်ခုဖြစ်နေတာပါ။
UA မြန်မာပိုင်းရဲ့မနက်ခင်းအစီအစဉ်တွေကို24နာရီလွှင့်ထုတ်ပြီးနေတဲ့လူလူမိတ်ဆွေရုပ်တံလိုင်းကနေပြီးတော့ဖမ်းယူကြည့်ရှုနိုင်ပါတယ်။လူလူမိတ်ဆွေရုပ်တံလိုင်းကို Utelsat 70B Asia Bing Juru ဓမ္မမဟုတ် Thaicom 6 Juru Channel 123တို့ကနေပြီးတော့ဖမ်းယူကြည့်ရှုနိုင်ပါတယ်။ဒါ့အပြင် UA မြန်မာပိုင်း Facebook နဲ့ YouTube စာမျက်နှာတွေကနေပြီးတော့လည်းတိုက်ရိုက်ထုတ်လွှင့်ပေးနေပါတယ်ခင်ဗျ။
ဒီ American တန်ကတနင်္လာနေ့မနက်ခင်းသတင်းတွေကိုဆက်လက်ကြေညာနေပါတယ်။အီရန်ပေါ်မှာအကြီးမားဆုံးဖိအားပေးနေတဲ့မူဝါဒကိုပြောင်းလဲပေးဖို့ American ရွေးကောက်ခံသမ္မတဒေါ်နယ်ထရန့်ကိုအီရန်ကတိုက်တွန်းလိုက်ပါတယ်။ American ရွေးကောက်ပွဲမဲဆွယ်ကာလမှာထရန့်ကိုလုံခြံဖို့ကြံစီမှုမှာအီရန်ပါဝင်ပတ်သက်နေတယ်လို့ American ဘက်ကဆက်ဆွဲခဲ့တဲ့နောက်အီရန်မဟာဗျူဟာရေးရာကင်တွယ်တဲ့ဒုသမ္မတမဟာမက်ဂျေဗက်ဇရစ်ကအခုလိုပုံမှန်လင်းလင်းတောင်းဆိုလိုက်တာဖြစ်ပါတယ်။သူရဲ့ပထမတက်တန်းအတွင်းအီရန်ပေါ်မှာအထူးမဆုံးဖိအားပေးတဲ့မူဝါဒကိုပြန်ပြီးစဉ်းစားဖို့တောင်းဆိုလိုက်တာဖြစ်ပြီးထရမ့်အနေနဲ့အရင်ကသူ့ရဲ့မှားယွင်းတဲ့မူဝါဒတွေအတန်းဆက်ပြီးမလုပ်ဘူးဆိုတာကိုပြရမှာဖြစ်ကြောင်းဇရစ်ကသတင်းတောက်တူကိုပြောပါတယ်။ထရမ့်ကိုလောက်ချံမှုစ조사မှုမှာအီရန်ပတ်သက်မှုရှိကြောင်းအမေရိကန်ဘက်ကဆွဆွဲမှုဟာလုံးဝအချင်းမြင့်မရှိဘူးလို့အီရန်နိုင်ငံခြားရေးဝန်ကြီးဌာနကပြောပါတယ်။အီရန်နဲ့အမေရိကန်ကြား1989အီရန်အစ္စလာမစ်တော်လှန်ရေးဖြစ်ပွားခဲ့ခြင်းကစပြီးတန်တမာရေးဆက်ဆံမှုဟာအဆင်မပြေဖြစ်ခဲ့တာပါ။အရင်အီရန်နိုင်ငံခြားရေးဝန်ကြီးဖြစ်တာဝန်ယူခဲ့သူဇရစ်ဟာ2015မှာအီရန်နျူကလ িয়ার ဆန်ရအတွက်အနောက်အင်အားကြီးနိုင်ငံတွေနဲ့သဘောတူစာချုပ်ချုပ်ဆောင်နိုင်အောင်လှုပ်ဆောင်ခဲ့သူလည်းဖြစ်ပါတယ်။ဒီသဘောတူညီချက်ကလည်း2018မှာအမေရိကန်သမ္မတဖြစ်တဲ့ထရမ့်ကနှုတ်ထွက်ခဲ့တာလည်းဖြစ်ပါတယ်။ NRD အစိုးရရဲ့လျှက်စစ်နဲ့စွန့်ရဝန်ကြီးဦးဝင်းခိုင်ဟာမန္တလေးအိုးဘိုအချင်းတောင်မှာထောင်တန်း28နှစ်ကြာခံနေရကနေစစ်ကောင်စီကလူငင်းချမ်းသာခွင့်ပေးပြီး17ရက်အကြာနိုဘမ်ဘာ10ရက်နေ့ကမန္တလေးရှိုံကြီး ICU အထူးကျက်မှတ်ကုသဆောင်မှာကွယ်လွန်သွားခဲ့ပါတယ်။ဒါကျမ်းမာရေးဆိုးဝါးချိန်ကြားမှာစစ်ကောင်စီဘက်ကလူငင်းချမ်းသာခွင့်ပေးတာလို့မြန်မာနိုင်ငံလုံးဆိုင်ရာနိုင်ငံအကျဉ်းသားများကွန်ရက်ကပြောပါတယ
်။ဦးဝေခိုင်ကလည်းအလားတူပဲကျမရဲ့အရေးတော့ဖြစ်လာတဲ့အခါမျိုးမှာနောက်ဆုံးအဲကျမရဲ့အားဖြင့်ကောအားရစရာမရှိတော့ဘဲနဲ့အသက်ရှင်ဖို့ရခိုင်တော့အင်မတန်နဲတဲ့ခြေနေမျိုးမှာဒါလူကြီးချက်တာဝင်ပေးခဲ့တယ်ပေါ့နော်ဦးဝင်းခိုင်ကတော့ချက်ချင်းမဆုံးသွားဘဲနဲ့ဒါ10ရက်ကျော်လောက်ထိကိုမှဒါကြားထဲမှာအသက်ရှင်ခဲ့တယ်ပေါ့ဒါဟာအချင်းဦးစီးဌာနနဲ့စစ်ကောင်စီနဲ့ပေါင်းပြီးမှကိုမှရွေချက်ရှိရှိဒါလူကြီးပေးတာဖြစ်ပါတယ
်ဦးဝင်းခိုင်ကမကြားသေးခင်ရက်ပိုင်းကပဲမန္တလေးစေယုံကြီးရဲ့ICU အခန်းမှာသတိမင်းမျိုးနေစင်ပါပဲစစ်တပ်ကလည်းလူငင်းချမ်းသာခွင့်ပေးခဲ့တယ်လို့လည်းသူကပြောပါတယ်။အခုဆိုရင်2024အတွင်းနိုင်ငံရေးအကျဉ်းသားတွေအကျဉ်းတောင်တွင်တည်ဆုံတာထောင်ကလွတ်ပြီးရပ်ပိုင်းအတွင်းမှာပဲတည်ဆုံတာဟာသူပါဝင်19ယောက်ရှိပြီဖြစ်ပါတယ
်စနေမနေ့ထိတ်တန့်သတင်းတွေကိုဒေါက်ခင်မျိုးသက်ကကြေညာပေးခဲ့တာဖြစ်ပါတယ်ဗျာ။အခုအပတ်စဉ်ကဏ္ဍတွေမတင်ဆက်ခင်မှာတောင်ကိုရီးယားကမြန်မာတန်ရုံသတင်းပေးပို့ချက်တို့တင်ဆက်ပါမယ်။တောင်ကိုရီးယားနိုင်ငံမှာ NUG မျိုးသားညွေအစိုးရကိုယ်စားလှယ်ရုံးကနေနိုင်ငံကူးလက်မှတ်တွေကိုတက်တန်းတိုးပေးနေကြောင်းသတင်းထွက်ပေါ်ပြီးမှနိုင်ငံကူးလက်မှတ်တွေမှာတရမဝင်တစိမ့်တုံးအတုပတွေလောက်တာကိုစစ်စစ်တွေ့ရှိတဲ့အတွက်ဆိုပြီးစိုးမျိုးကစစ်ကောင်စီရဲ့မြန်မာတန်ရုံးကနေနိုင်ငံကူးလက်မှတ်ဖျက်သိမ်းတာနဲ့အမိမဲစင်းတင်သွင်းနေဆိုပြီးတော့နိုဝင်ဘာ9ရက်ကကြေညာချက်ထုတ်ပြန်ပါတယ်။မအေးမှာသတင်းပေးပို့ထားပါတယ်ဗျာ
။တောင်ကိုရီးယားနိုင်ငံ NUG အမျိုးသားညီညွတ်ရေးအစိုးရကိုယ်စားလှယ်ရုံးကနေနိုင်ငံကူးလက်မှတ်များတက်တန်းတိုးပေးခဲ့တာကြောင့်ကိုရီးယားရောက်မြန်မာတွေတထောင်ကျော်လောက်တက်တန်းနေသွားတိုးခဲ့ကြသလိုကိုရီးယားနိုင်ငံကလဝကကလည်းဗီဇာတက်တန်းတိုးတာတွေကိုခွင့်ပြုပေးခဲ့တာပါ။အခုအခါမှာတော့တောင်ကိုရီးယားနိုင်ငံဆိုမျိုးကစစ်ကောင်စီရဲ့မြန်မာတန်ရုံးကနေမြန်မာနိုင်ငံသားတွေအတွက်ဆိုပြီးကြေညာချက်ထုတ်ပြန်ရမှာတော့တရားမဝင်တစိမ့်တုံးအတုပတွေလုပ်ရင်နိုင်ငံကူးလက်မှတ်ဖျက်သိမ်းတာအမိမဲစရင်တင်သွင်းတာလုပ်မယ်ဆိုပြီးနိုဝင်ဘာလ9ရက်နေ့မှာတော့ကြေညာချက်ထုတ်ပြန်ခဲ့ပါတယ်။ဒီလိုထုတ်ပြန်ခဲ့ပေမဲ့မြန်မာတွေကတော့NUG ရုံးမှာတက်တန်းသွားတိုးဖို့အတွက်စိတ်အားထက်သန်မှုတွေရှိနေတယ်ဆိုပြီးကိုရီးယားရောက်မြန်မာတကူကတော့ပြောပါတယ်
။သူတို့ကမဖြစ်မြောက်အောင်လို့တော့ဟိုကဖြစ်မှာပေါ့နော်။ဒီမှာရှိနေကျွန်တော်နိုင်ငံရဲ့အနေနဲ့ဝေဖောင်းအောင်သူတို့ကထုတ်မှာပဲလေ။လက်ရှိဒီမှာ NUG ရုံးမှာပတ်စုံတက်တန်းတိုးရဆိုမတိုးအောင်လို့သူတို့ကနီးမျိုးမျိုးနဲ့ဖန်တားမှာပဲပေါ့နော်။ကျွန်တော်လည်းအဲ့လိုမြင်တယ်ပေါ့နော်။ဒီ NUG ကိုယ်စားလှယ်ရုံးမှာတိုးလို့ရတာဟုတ်တော့အားလုံးကတော့ဘယ်လိုပြောအောင်လဲ။ဒီပေါ်မှာတော့ဟိုကောင်းတယ်ပေါ့နော်။ဒီလိုတိုးလို့ရတာကိုဟိုတန်ရုံးမှာတော့ဘယ်သူပဲဖြစ်ဖြစ်တော်တော်များများတော့သွားပြီးဒီကောင်လေးကို ီကောင်လေးစီဒီကောင်လေးကမပတ်သက်ချင်ဘူးမပြောရအမှတ်တချင်တာပြလို့ဒီမှာတို့ရရဲ့ပုံမှာတချို့ကတော့ဟိုအားရကျဉ်းတတ်မှုရှိတယ်ပေါ့နော်
2022ခုနှစ်နောက်ပိုင်းတိုင်းပြည်အခြေအနေကြောင့်အာဏာသိမ်းမှုကိုစန့်ကျင်ခဲ့ကြတဲ့သူတွေရှိသလိုတချို့ကတော့မြန်မာပြည်ကိုမပြန်မဖြစ်တဲ့အနေအထားတွေကြောင့် NUG ရုံးမှတက်တမ်းမတိုးကြတာတွေလည်းရှိနေတယ်လို့ဆိုပါတယ်။ဒါပေမဲ့ကိုရီးယားရောက်မြန်မာတွေထဲမှာအလုလာလုပ်သူတွေကြောင်းလာတက်သူတွေဟာ NUG ကိုယ်စားလှယ်ရုံးမှနိုင်ငံကူးလက်မှတ်တက်တန်းလာတိုးတာတွေလည်းရှိနေပါဗျ။ဒီလိုတက်တန်းသွားတိုးတဲ့အတွက်မိမိတို့ဟာဘယ်အစိုးရကိုလက်ခံတယ်လဲဆိုတာကိုကိုရီးယားအစိုးရကိုလည်းပြသလိုက်တာဖြစ်တယ်လို့လည်းတက်တန်းတိုးခဲ့သူမြန်မာတဦးကပြောပါဗျ
။ဒီဘက်သို့တက်တန်းတိုးရတဲ့အဆင့်ဟိုကနည်းဟိုခွင့်ရမို့ဘောနော်ဒီမှာဘန်လုပ်ငန်းတွေဘန်ဆောင်တွေပဲလုပ်လို့ရမယ်ရုံးလုပ်ငန်းတွေအဗီဇာတက်တန်းတိုးတာတွေမှာဆောင်ရွက်လို့ရတာဆိုရင်တော်တော်ဆင်ပြေနေရောဘောနော်ဘာလို့ဒီတိုင်းကြိုင်ထားမယ်ဆိုတော့တိုးလိုက်တော့じゃပို့ဒီအညွှန်းကြီးအစိုးရကိုကျွန်တော်တို့ကဒါ support ပေးပြီးတည်းရတယ်ဒီကိုရီးယားနိုင်ငံမှာရောက်နေတဲ့မြန်မာနိုင်ငံသားတွေရဲ့ဟိုဟာစိတ်ဓာတ်ပေါ့နော်ဟိုဘယ်ဘက်မှာရှိတယ်ပေါ့နော်ဟိုဘသူ့ကိုထောက်ခံတယ်ဘယ်အစိုးရကိုထောက်ခံတယ်ဘယ်အစိုးရကိုတော့မထောက်ခံဘူးဆိုတာဟိုဟာဒီပတ်စုအတတန်တိုးခြင်းနဲ့ဟိုပြပြီးသားဖြစ်တယ်ပေါ့နော်အဓိကတော့အဲ့ဒါပေါ့နော်
NUG အမျိုးသားညီညွတ်ရေးဆိုရတောင်ကိုရီးယားနိုင်ငံကိုယ်စားလှယ်ရုံးကနိုင်ငံကူးလက်မှတ်တက်တန်းကုန်ဆုံးနေတဲ့မြန်မာနိုင်ငံသားတွေကိုအခွန်နဲ့အခကျင်းဝင်မယူပဲတက်တန်းနှစ်နှစ်တိုးပေးတဲ့လုပ်ငန်းစဉ်ကိုလှုပ်ဆောင်ခဲ့တာဟာ9လခန့်ရှိပြီဖြစ်တယ်လို့အခုဆိုရင်တက်တန်းတိုးတဲ့မြန်မာနိုင်ငံသား1000ကျော်လောက်ရှိပြီလို့လည်းသိရှိရပါတယ်ရှင်
။ခုတော့ပတ်စံကဏ္ဍတွေတဲကဒုအတန်စီစဉ်နေစပါမယ်ဗျာ။အိမ်မပြန်နိုင်ကြသေးတဲ့စစ်ဘေးဒုက္ခသည်တွေအကြောင်းကိုရိုက်ကော်ကစစ်ဘေးရှောင်တချို့ရဲ့ကိုရွေးအခြေအနေနဲ့တူ Frontier မြန်မာကဝိုင်းတော်သားတွေကတက်ဆက်ထားပါတယ
်ပြန်တော့ပြန်ချင်တာပေါ့ပြန်လို့မှမရဘူးနော်အိမ်ကပြန်သွားလဲအိမ်ရှိရင်မှရှိတော့မှာ
အဲ့မှာပစ္စည်းတွေကတော့ရှိသမျှပစ္စည်းတွေဘီရိုတွေရှိုကစ်တွေအကုန်လုံးသူတို့ပဲခိုးတာတိုက်ပွဲပြိပခါတွေကြောင့်နေရဲဆုံးခွာပြေးရသူတွေအတွက်အိမ်ပြန်ကွေးရနိုင်မယ်ဆိုရင်တော့ပျော်ရွှင်ကြရမှာပါ။ဩဂတ်စ်လမှာစစ်ကောင်စီကကြားပြည်နယ်မြို့တော်လွိုင်ကော်မြို့ကိုပြန်လည်ထိန်းချုပ်နိုင်ခဲ့ပါတယ်။ဒါပေမဲ့နေရဲဆုံးခွာခဲ့ကြရတဲ့များစွာသောပြည်သူတွေတမမဟုတ်စစ်ပီးဆောင်တွေဟာသူတို့နေရဲကိုဘာကြောင့်ပြန်မလာကြတာပါလဲ။မင်္ဂလာပါရှင်။မြန်မာနိုင်ငံတဝန်းကလူအခွင့်အရေးနဲ့ပတ်သက်တဲ့အကြောင်းအရာတွေကိုတင်ဆက်ပေးနေတဲ့ဒုတန်အပတ်စဉ်ဖော့ကတ်အစီအစဉ်ကနေကြိုဆိုပါရစေ။ဒီအစီအစဉ်ကို Foundation Heron Day ကကူညီပံ့ပိုးပေးထားတာပါ။ဒီတစ်ပတ်အစီအစဉ်ကိုတော့ဒုအတန်ရဲ့အလွတ်တန်းသတင်းထောက်ကရေးသားထားပြီးဒုအတန်အဖွဲ့သားတွေကဆက်လက်တင်ဆက်ပေးသွားမှာပါ။ဆောင်းမအတွင်လွန်ကြုံရေးအခြေအနေတွေကြောင့်နမည်နဲ့အတန်တချို့ကိုပြောင်းလဲအသုံးပြုထားပါရစေ
။ပြောင်းလာတာရွှေ့လာတာကဒုတိယအကြိမ်ပေါ့။တစ်လေးလုံးလေ။အဲ့ဒီအချိန်မှာစက်တလာပိုင်း20ရက်နေ့ပြတ်ထွက်လာတယ်။အဲ့မှာသူတို့ကခြာနေတယ်။မရှောင်လို့လည်းမရဘူး။အိမ်ပေးမှလာကြအကျက်တွေတော့တည်နေပြီ။တခါမှတော့ပြန်မရောက်တော့ဒီလိုပဲဟိုတချို့လေးစီသွားလာတာမေးကြည့်တော့ပေါ့။အိမ်တော်ရှိသေးလားမရှိသေးလားတော့မသိတော့ဘူး။နော်မီးလောင်ရင်လည်းလောင်ပါပဲ။မီးကဝင်ရှို့နေကြမှာတော့လောင်ကုန်တော့ပေါ့။
ပြီးခဲ့တဲ့နှစ်ကစစ်ဘေးရှောင်မဖြစ်ခင်အထိအသက်80အရွယ်ဦးတန်းအောင်ကသူ့ဘဝတစ်လျှောက်လုံးလွိုက်ကော်မြို့လယ်ကနေအိမ်မှာနေထိုင်ခဲ့သူပါအခုတော့သူနဲ့သူ့မိသားစုဝင်တွေကဒီမော့ဆူကစစ်ဘေးရှောင်စခန်းတစ်ခုမှာနေထိုင်နေရပါတယ်ကင်နီအမျိုးသားကာကွယ်ရေးတပ်နဲ့မဟာမိတ်ပူးပေါင်းတပ်ဖွဲ့ဝင်တွေပြီးခဲ့တဲ့နှစ်နိုဝင်ဘာလက17စစ်စင်ရေးစတင်ချိန်မှာတခြားသူတွေလိုပဲသူလည်းထွက်ပြေးခဲ့ပါတယ်အဲ့ဒီစစ်စင်ရေးမှာပူပေါင်းတပ်ဖွဲ့ဝင်တွေကလွိုက်ကော်မြို့တဝက်လောက်ကိုသိမ်းယူနိုင်ခဲ့ပါတယ်။ဒါပေမဲ့လအနှဲငယ်အတွင်းမှာတော့စစ်တပ်ကကြီးမားတဲ့တံမြန်ထိုးစစ်တွေကိုလုပ်ခဲ့ပြီးမေလမှာတော့စစ်ပေးဆောင်ဒေသခံတွေကိုမြို့ကိုပြန်လာဖို့တိုက်တွန်းခဲ့ပါတယ်။ဒါပေမဲ့ဦးတန်းအောင်တို့တွေကလူနှဲငယ်လောက်ပဲအိမ်ပြန်ရဲကြပါတယ်
။ပြန်လာတော့ပြန်ချင်တာပေါ့ပြန်လို့မှမရဘူး။နော်အိမ်ကပြန်သွားလဲအိမ်ရှိရင်မှရှိတော့မှာ။ပြန်လာနေပါဆိုလည်းဒီမှလည်းမပြောဘူးဒီပြန်သွားလို့ရှိရင်ဟုတ်လားဒီဘက်ကလေးတွေလည်းကြိုက်ရှိမှကြိုက်မယ်ဟုတ်လားသွားပြီးတော့ပြန်လာလို့လည်းတင်းရှိမှတင်းမယ်အဲ့ဒီဘောမျိုးတွေ ပြန် လို့ ဘူး မရ ဘူး မပြန် ရေး သေး ဘူး ပေါ့ အဲ့ လို ပဲ ဖြစ်ရ တကောင် ဈေး ကောက် မယ် ဆို တော့ ဘယ် နာ လာ ကောက် မှာ ဟုတ် လား အိမ် မှာ လဲ မီး လောက် ကို ရင် ဘာ စား ရဲ့ စာတာ မှ ရှိ မှာ မဟုတ် တော့ ဘူး
ကြေရော့စီဘေးရှောင်းတွေကလွိုက်ကော်မှာရှိတဲ့နေအိမ်တွေကိုပြန်တဲ့အခါမှာအိမ်မီးရှို့ခံထားရတာတွေချက်စီးခံထားရတာတွေကိုတွေ့နိုင်ပါတယ်။သတင်းတွေအရဆိုရင်မြို့ရင်းမှာရှိတဲ့ရက်ွက်တော်တော်များများမှာကြီးမားတဲ့ပျက်စီးဆုံးရှုံးမှုတွေရှိတယ်လို့ဆိုပါတယ်။ပြီးတော့လုံညုံကြီးကလည်းအာမခံချက်ရှိမနေပါဘူး။မဆူဆူက2018ခုနှစ်မှာသူ့မျိုးသားတည်ဆုံသွားပြီးကြတဲ့ကလေး9ယောက်နဲ့ရုန်းကန်နေရသူပါ။သူလည်းနိုဝင်ဘာလမှာလွိုက်ကော်ကနေစီဘေးရှောင်းလာခဲ့ပါတယ်။ဒါပေမဲ့မကြာခဏဆိုသလိုအိမ်ရဲ့အခြေအနေကိုပြန်ကြည့်လေးရှိပါတယ်။ပြီးခဲ့တဲ့ဧပြီလတုန်းကတော့အိမ်ကိုပြန်ကြည့်ချိန်မှာသူ့အိမ်အနီးနားမှာတိုက်ပွဲဖြစ်ပွားနေပြီးအိမ်နီးချင်းကလေးတယောက်ပြင်းပြင်းထန်ထန်ဒဏ်ရာရခဲ့ပါတယ်
။ကိုမျက်စိရှိမှဖြစ်တာအကောင်လို့ဆိုရင်ဘာဝင်လာမှမသိပထမအကောင်ဝင်တယ်ပဲကျွန်တော်နောက်ကြည့်လိုက်တော့ကြည်ပေါင်းဆိုဟာကိုယ်ကအဲ့မှာပုံစံပြီးတော့လေလမ်းဖြတ်ပြီးတော့တော်ပြီးတော့ပြန်မမယ်နေစီဒါထောက်ကမှလည်းမလို့ကျွန်တော်ပေးမဆက်လေးတုံးပြီးဖြစ်တန်းစီရတာနေ့တစ်ပိုင်းတော့ခမင်းငှက်ထံပြီးတက်စီတယ်
စစ်တပ်ကမြို့ကိုပြန်လည်သိမ်းယူပြီးတဲ့အခါမှာတော့စစ်ဘေးရှောင်တွေကိုနေအိမ်ပြန်လာဖို့တိုက်တွန်းခဲ့ပါတယ်။ပြန်လာသူတွေကိုဆန်စီနဲ့ငွေကြေးတွေပေးမယ်လို့ပြီးခဲ့တဲ့ဂျွန်လကပြောကြခဲ့ပါတယ်။တကယ်တမ်းလက်တွေ့မြေပြင်မှာတော့ဆန်တပြည်ရဖို့အတွက်တောင်မှထောက်ခံတာအဆင်အဆင်တောင်းခံနေရပြီးတနေ့ကုန်ဆောင်ဆိုင်တန်းစီမှရတယ်လို့ဆိုပါတယ်။လာတော်ကြတိဘာမှမရတဲ့ဒေသခံတော်တော်များများလည်းရှိပါတယ်။ဒီသခင်တွေကတော့နိုင်ငံတော်စီမံအုပ်ချုပ်ရေးကောင်စီလို့သူတို့ကသူတို့နာမည်ပေးထားတဲ့စစ်တပ်ကလွိုက်ကော်မျိုးကိုတည်ငြိမ်အေးချမ်းတဲ့ပုံစံမျိုးဖန်တီးပြီးပြည်သူတွေကိုမလုံးပေးပြီးလူသားတိုင်းအဖြစ်အသုံးချနိုင်မှုစူးစမ်းနေတယ်လို့ဆွဆဲပါတယ်။ဩဂတ်စ်လမတိုင်ခင်ထိတော့စစ်တပ်ကမျိုးကိုအပြည့်အဝပြန်လည်မထိန်းချုပ်နိုင်သေးပါဘူး။မကြသေးခင်ကတော့ကရားပြည်နယ်မှာရှိတဲ့ကောလိပ်နဲ့တပ်ကတူတွေကိုပြန်လည်ဖွင့်လှစ်တော့မယ်လို့အကြေညာထားပါတယ်။ဒါပေမဲ့ပြန်ဖွင့်နိုင်တဲ့အရေးအယောင်တော့မတွေ့သေးပါဘူး။အခုချိန်ထိလွိုက်ကော်မျိုးစုံမှာတိုက်ပွဲတွေကဆက်ဖြစ်နေတော့မှာ KNDF ရဲ့ဒေသဆိုင်ရာအရာရှိတယောက်ဖြစ်တဲ့မိုးဆက်ကတော့အရက်သားတွေဘေးကင်းစီဖို့အတွက်မျိုးရဲကိုပြန်မဝင်ကြဖို့အကြံပြုထားပါတယ
်ဒီတကယ်မြေပြင်ရှင်တွေကိုတခြားဆုံဆောင်ပြီးမှဟိုယုံကြည်ဖို့ပထမဆုံးအနေနဲ့ပြောရှင်ပါနော်စစ်ကောင်စီကလွိုက်ကော်ငင်းရှောင်းနေမဟုတ်ပါဘူးလွိုက်ကော်လောလောဆယ်တော့မငင်းရှောင်းနေပါဘူးရက်တိုင်းကျွန်တော်တို့ဒီတော်လိုင်းရဲ့အဖွဲ့နဲ့ဒီစစ်ကောင်စီနဲ့အမြဲဟိုထိတွေ့မှုရှိတယ်ဒါဥမာသူတို့ကငင်းရှမ်းပါတယ်ဒီထောက်ပံ့ချေပေးပါတယ်ဆိုတော့သူတို့ရဲ့ဘန်ပြမှုတစ်ခုပဲနောက်ပြီးတော့ဒီပြည်သူထောက်ပံ့ချေပေးပါတယ်ဆိုတာကလည်းလောကဖြစ်နိုင်တာမရှိပါဘူ
းပြည်သူတွေကနေအိမ်ကိုပြန်လာရင်တော့မှစစ်ကောင်စီရဲ့တာဝန်ရှိသူတွေကသူတို့ကိုလွယ်လွယ်ကူကူနေထိုင်လို့ရအောင်လုပ်မပေးထားကြပါဘူးစစ်စေးရိတ်တွေမှာစစ်စေးတာတွေရှိတယ်လို့မှတ်ပုံတင်အိမ်အောင်စုဇေယျတွေပြရတာတွေလည်းရှိပါတယ်။မမိုးကလွိုက်ကော်ကနေစစ်ဘေးတစ်ခါမှမရှောင်ခဲ့တဲ့လူနည်းစုတွေကတယောက်ပါ။သူနဲ့သူ့အမျိုးသားကကုံစုံဆိုင်ဖွင့်ထားပါတယ်။သူတို့ရောက်ွက်မှာတော့ပြန်လာတဲ့သူများများဆဆမရှိဘူးလို့ဆိုပါတယ်
။အဲ့ဘက်မှာနေတဲ့ဟာကဘယ်နဲ့အိမ်မဲရှိမှလဲအများဆုံးစိတ်။ဒါပေမဲ့လည်းတချို့လူတွေကအိမ်ကိုပြန်ကြည့်ရယ်စစ်သားတွေကပေးမကြည့်ဘူးပေးမနေဘူး။ဝင်လာရင်လည်းစစ်တယ်ဘာကိစ္စဝင်လာလဲဆိုပြီးစစ်တယ်ထွက်ရင်လည်းဘာကိစ္စထွက်တယ်သူတို့ကိုပြောပြီးမှထွက်ရတာ
တကယ်လို့စစ်ဘေးရှောင်တွေပြန်လာခဲ့မယ်ဆိုရင်ရောဘလို့အခြေအနေမျိုးတွေကြုံတွေ့ရမှာပါလဲဒေတာရင်းအရာရှိတယောက်ရဲ့အဆိုအရတော့လိုက်ကော်မာလူကြီး9000လောက်ရှိတယ်လို့သိရပါတယ်တိုက်ပွဲတွေကြောင့်တော်တော်များများကပျက်စီးနေပါပြီပြီးခဲ့တဲ့လတွေတုန်းကတော့လူ9000ဝန်းကျင်လောက်ပြန်လာနေကြပြီပြန်လည်နေထိုင်သူအများစုကလည်းစစ်ကောင်စီရဲ့ဒေသကုတ်ကဲမှုစစ်ဌာနချုပ်အခြေဆိုင်ရာစစ်သားမိသားစုဝင်တွေအများဆုံးနေထိုင်ကြတဲ့ရက်ွက်တွေမှာနေကြပါတယ်။ဒါ့အပြင်မကြသေးခင်ကမှဖြစ်ခဲ့တဲ့ရေကြီးရေလျှံမှုတွေကလည်းမြို့ကိုတော်တော်လေးထိခိုက်စေခဲ့ပါတယ်။မမိုးနဲ့ဒေသခံတော်တော်များများရဲ့ပြောပြချက်အရကတော့စစ်တပ်ပြန်လည်ထိန်းချုပ်ပြီးကြတဲ့ကအိမ်တော်တော်များများကဖောက်ထွင်းလူရဲခံထားရတယ်လို့ဆိုပါတယ
်။အဲ့မှာပစ္စည်းတွေကတော့ရှိသမျှပစ္စည်းတွေဘီရိုတွေရှိုးကစ်တွေအကုန်လုံးသူတို့ပဲခိုးတာ။ညာစနနာကြီးဆိုရင်ဆိုင်ကယ်တန်တွေပဲကြားနေရတာမိကျိုးလည်းမကြံဘူးတခိုးတွေစေးသမားတွေလိုလိုတခိုးပုံစံမျိုးပါပဲအကုန်လုံးအဲ့ခိုးတွေဟာတောင်သွားမပြောရဘူ
းမဆူဆူကစစ်တပ်ကအိမ်ပြန်နေကြဖို့ပြောပြီးနောက်ပိုင်းအိမ်မှာပြန်နေပြီးအပြင်ကိုပြန်ထွက်ခဲ့တဲ့သူ့ရဲ့အိမ်နီးချင်းတယောက်နဲ့စကားပြောခဲ့ပါတယ
်စိတ်ပူနေရတယ်ညာဆိုရင်လည်းတူတူတိတ်နေရတယ်အဲ့လိုမျိုးဘေးမှာတခိုးလက်ခိုးနေအောင်ပြောမပြောရဘူး မထွက်ကြည့်ရင်ဖုန်းနဲ့မှလည်းပြင်းနေမထွက်ရင်အဲ့လိုတွေဖြစ်နေတယ်။နေရာညာလည်းမရှိလို့လည်းပြန်လာရလားတဲ့သူလည်းပြောနေပါတယ်
မဆူဆူကတော့အခုလက်ရှိမှာဒီမော့စုမြို့နယ်ထဲမှာစေဘေးရှောင်းရင်ကျောဘိုးအိတ်ချုပ်တဲ့ဆိုင်လေးဖွင့်ထားပါတယ်။ဆက်ချုပ်တာကျွမ်းကျင်သူမဟုတ်ပေမဲ့ရွေးချယ်စရာမရှိတာကြောင့်သူမလောက်ကင်နေရပါတယ်။လွိုင်ကောမနေထိုင်သူတွေကသူမမိသားစုလိုမျိုးပဲနေရာအသီးသီးကိုရောက်နေကြပြီးပြန်နေဖို့ကလည်းလွယ်ကူမနေဘူးလို့ဆိုပါတယ
်။ပြန်ချင်တယ်မပြန်နိုင်ဘူး။တချို့ဆိုလမ်းစေးတာမရှိဘူး။ပြန်ဘူး။လမ်းစေးတာမရှိကြဘူး။တချို့ရင်လည်းတယောက်တနေရာစီကျွန်မတို့မှမှ၄ယောက်ရှိရတယ်။အကုန်လုံးတယောက်တနေရာစီတခါစီဖုန်းနဲ့ချိန်ဆက်မရအဲ့လိုတွေဖြစ်တဲ့အကုန်ခက်ခဲနေကြတယ်ပေါ့နော်ခက်ခဲနေတဲ့အားလုံးလည်းပြီးစီချင်လာပြီးစီချင်တယ်အားလုံးလည်းနိုင်စီချင်တယ်ပြီးစီချင်တယ်အဲ့လိုမျိုးလေးပေါ့နော်ဘာလို့ကိုအိမ်နေမှာကိုမျိုးကိုရွာနေမှာပြန်လောက်စားစီချင်တယ
်ကမ္ဘာကုလသမဂ္ဂဒုက္ခသည်များဆိုင်ရာအေဂျင်စီကထုတ်ပြန်ထားချက်အရကရားပြည်နယ်မှာစေဘေးရှောင်ဥယျာဉ်တသိန်း3,000ကျော်ရှိပါတယ်အာနာသိမိကလေးကလူ3,000ကျော်လောက်ကအိုးမဲ့အိမ်မဲ့ဖြစ်ခဲ့ရပါတယ်80ဦးတန်းအောင်ကလည်းအဲ့ဒီတဲကတယောက်ပါချားစီပြီးရှောင်းနေလို့ပဲသူ့မှာမိသားစုရှိပြီးသူတို့တွေကဘယ်အချိန်မှပုံမှန်ဘဝကိုပြန်သွားနိုင်မယ်ဆိုတာကိုမသိကြသလိုခက်ခဲတဲ့ဘဝထဲမှာပဲပြိမိနေပါတယ
်ဘုရားမှာတော့ဆူတောင်းပါတယ်မိမိအိမ်မိမိချမ်းကိုပြန်နေခြင်းတယ်ပြန်တော့လည်းဒီမိုးကတည်းကပြုတ်ပြီးမှပြန်ဆောင်နေမှရတယ်ဒီလိုလဲဆိုတော့ရှိရှိမှလည်းရှိမှာဟုတ်အများကြီးလောင်နေလို့ကိုယ်ရင်လည်းပါမှာဟုတ်
တို့အတန်ရဲ့ဒီတစ်ပတ်အစီအစဉ်ကိုနားဆင်ပေးခဲ့တဲ့အတွက်ကျေးဇူးတင်ပါတယ်ရှင်
။ VOA American အတန်ရဲ့သတင်းမှန်သတင်းမြန်တွေကို Telegram လူမှုကွန်ရက်ဆာမျက်နှာမှာလည်းရှုစားနိုင်ပါတယ်။ VOA Telegram ဆာမျက်နှာလိပ်စာ t.me/bamisvoanews မှာ join လုပ်ပြီးထိတ်ဆက်ရယူပါခင်ဗျာ
။အခုတော့ဒီမိုကရေစီလူခွင့်နဲ့ခေပြိုင်ကမ္ဘာအစီအစဉ်လှည့်ကြပါပြီဗျာ။NGO အဖွဲ့တွေမှာရမုံငွေစည်းစိမ်ပုံအကြောင်းကို EcoDev အဖွဲ့ထူထောင်သူဦးဝင်းမျိုးသူကိုဥတ္တမောင်တန်းကမေးမြန်းထားတဲ့ဒုတိယပိုင်းကိုတင်ဆက်ထားပါတယ်နော
်2024ခုနှစ်မတ်လတည်းလောက်မှာအမေရိကန်လွှတ်တော်ကပြဋ္ဌာန်းခဲ့တဲ့ Burma Act အတွက်ရမုံငွေချထားပြီးခဲ့ပါတယ်စစ်တပ်ရဲ့တိုက်ခိုက်မှုကနေရပ်သားပြီးကိုအကာအကွယ်ပေးရင်လူသားချင်းစာနာထောက်ထားမှုအကူပေးရေးမြန်မာစစ်တပ်ကကျူးလွန်တဲ့လူ့ခွင့်ရေးချိုးဖောက်မှုတွေနဲ့လူမျိုးသုံးသပ်ဖြတ်မှုတားဆီးဆုံလဆစ်ဆီးရေးစစ်တပ်မထိတ်ချုံနိုင်တဲ့ဒေသတွေအတွက်ဒေသန္တရအုပ်ချုပ်ရေးနဲ့စစ်တပ်ကိုစွပ်ဖော်ခဲ့ကြတဲ့စစ်သားတွေကိုထောက်ပံ့ရေးအစီအစဉ်တွေမှာအဓိကအားဖြင့်သုံးမယ်လို့ဆိုပါတယ်အခုရမုံငွေစီးစင်မှုဒုတိယပိုင်းကိုဆက်လက်တင်ပြပါမယ်ပထမပိုင်းကိုအခုလိုအဆုံးသတ်ဖြစ်
pre project နဲ့ post project ခေါ်တာပေါ့ bro စီမံကိန်းစာရင်းနဲ့စီမံကိန်းပြီးရဲ့အဲ့အတွက်ကိုကျွန်တော်တို့က NGO တွေက management cost ဆိုတာကိုဒါဒီပေါ်မှာထည့်သွင်းလုပ်ဖို့လိုတယ
်ညာနှောင်းအဖြစ်ဆိုရင်ဘယ်လောက်လောက်ရှိတ
ယ်ညာနှောင်းအားဖြင့်ကတော့
အဲ့တော့ ratio เนาะဘယ်လောက်သူတို့လက်ခံထားကြညာတော့အဖြစ်ဒီ
လက်ရှိမှာကဒါကဟိုနိုင်ငံလိုက်နဲ့ဒေတာလိုက်ပေါ့မူတည်တယ်အကြမ်းပြင်းကတော့ဟိုတုန်းကပေါ့ဗျာဟိုတုန်းကဆိုတော့2010မတိုင်ခင်ကပေါ့ဗျာအဲ့တော့ကဒီ management cost ဆိုပဲဒါ NGO ရခွင့်ထူးကန်နေနေယူလုပ်စားကြရဲပြောတော့ဒီဟာကိုတဖြည်းနည်းလောင်လို့တာပေါ့အရင်တော့အကြမ်းပြင်းကတော့12ရိုင်းလုံးပတ်လည်လောက်10ရိုင်းလုံးပတ်လည်လောက်ပေးကြရဲပေါ့တိုးတော့ဒီလိုတိုက်ခတ်မှုတွေများလာတဲ့အတွက်သူက900ရိုင်းလုံးလောက်ကိုပဲအခုမြန်မာနိုင်ငံမှာဆိုအလုံးစုံပေးခင်ဗျာ any NGO သူက 7% လောက်ပဲပေးတာမျိုးသူတို့လောက်ကြတယ်ပေါ့နော်ချို့ဆို 5% လောက်ပဲပေးတာမျိုးတွေလောက်ကြတယ်ဆိုတော့အဲ့တော့ controversy issue ဖြစ်လာပဲသို့တော့ဆန်အဆုံးအတင်ပြလို့ပေါ့နော်ဒီ donor နေပြီးတော့ USAID ကနေတိုက်ရိုက်လာတဲ့ငွေကကျွန်တော်တို့ရှီကိုတိုက်ရိုက်ရောက်တာမဟုတ်ဘူးဂျာဒီကဒီငွေတွေကိုစနစ်တားလို့စီမံခန့်ခွဲတဲ့အဖွဲ့တစ်ခုကိုသွားမယ်ဆိုသူ့အတွက် management ကုမ္ပဏီစီကလည်းရှိနေတယ်ရှိပြန်တော့အဲ့ကုမ္ပဏီစီတွေအတွက်အဲ့လိုလို့ပို့တဲ့ကြတော့ USAID လို့မှာသူတို့ရှီမှာကြိုပြီးတော့သူတို့ကဟိုဘယ်လိုခေါ်မလဲဟိုဘောင်ဝင်နဲ့ register NGO တွေနဲ့သူတို့ကအဲ့ဒီဟိုစီမံခန့်ခွဲမှုမှတ်ပုံတင်ရတယ်ပေါ့နော်အဲ့ဒါကို
ညောင်းတော့ဒီညောင်းငွေပထမဦးဆုံးစီမံခန့်ခွဲရတဲ့အဖွဲ့တွေကလည်းမှအမေရိကန်ဆိုအမေရိကန်အဖွဲ့တွေနဲ့ဥရောပအဖွဲ့တွေဖြစ်တတ်တယ်ဘာလို့ဆိုသူတို့က American Ubre, American Sanon, Uyobas Ubre, Uyobas Sanon, and you looked at kind of be. Now be Eddie Adrejo. But then a be what she did, do you pay at the Jamulo? The Bamadi got chat like this, so you know, when I go in you to Jordan Lobe, Sega Eddie, you get the wind water.
How about I say, my demise in IRS, Bobby, General Contanama, through a Bian Shimbiama, the USANDA, the Water Bawara, do a Bobby or management cost people, lemonade, no? Dodo, hey, do ye, not do ye, wow, bow on Lopo, do a PR and you are American and my chim aside and you, so let me out, do ye, Mula and you, but throw my people or my people. Don't know, Yahoo Malay, who are American and Chase, American NGO Corporation, even, Pimmy.
You see my Kangwagun, Yaja.
Error, Choaria, that did you 40% of the Pilaro, Piozia, Yi, Pidavano, and throw that did you 40% you beat over Bamavia, Pelu, and you the Huno Pimazo, throw a little look on Yazi, and it was all up in Piazo, so Ego Yazi, my tatting, and Yajaro. Error, DRB, eh, two, so I'm pure a jargon, where the 2 at 30% and the Biro di Pega, look at where you payment, 10% on paper, huh? Tomo, to a tassel who were Doma Lazar issued Yashilavia. Error,
no lagadi, Ale, Dinangaye lagadi, near San Nom Daiwaho. But when Nani Alejano appeared to run Nanga when Nani Naja.
Hopare, hopare, through a general living cost, eh. Quality bobia, a truma, Pimia, don't like that, don't like the dollar, Daya, a juicy efficiency, Dwabo, Qside Cajaro, Hala, the gay accessible of Pian, Twitter Cajaro, oh, a bia, we money, Luba, Tiama, Liz Ella Wayare, no, don't allow Wayare, Sura, Choki Sarima, Chippa, Erale, oh, Simangani and the Tamabu, Chosi Bangani, or PCB, Simangani, Shenel, Guru, not General Luli Dogayoni, yes, Pimas. Where we pay like that, shen. So the Jama is social move payment, Pinya, Dinya payments, Rekajaro. Hey, when any Konya say car, management cost la, development cost la, and Yempuanga, Shibian. Hold on, agriculture extension of Hamuri, but Lulu Pinya Pidikisa, do ya? It's Mangay and Konya in Nichawago, service pay, Winsonga Pidasro, the Winsonga Pinny, the Junjin Dulu, to appear at Lazaro. And our management cost at Termins, do ya? I know a concession said it, Pico. So Dilu show to Muri and Yempua Muri, Shiro, Dari go, oh, Sisi Nganga Namale Kajama, Walone, Tamiro Yeda, Wobia, so I'm Bolo, Bartia, Bigwa, Altia, no Lua Blomma, Miava, Uso, eh, Dilu Muria, Pippa.
Oh,
I don't know, Dina, the Kurio, Longa Bizzle, Mamani, who are Dalu, Geno, Diga Taubia Genava.
Oh, but, oh, Uma Akin, Bacambo, no? Maningama, she hung a boy ยูเนสโกเอเชียเอาหมวยเนี่ยขึ้นในตําบลไล่ไปแล้วปะกังโกซีมันคังเว้ยบ่ซอขึ้นในตําบลไปวินเจปัญญายูเมซงขึ้นในตําบลผู้နိုင်ငံတကာပါတို့ဥမာအချင်းကမ္ဘောဒီးယားကအင်ကာဝက်ပါဆိုဒါยูเนสโกကစီမံခံဝယ်ပါတယ်ဆိုတော့အဲ့ဒီစီမံခံဝယ်ချက်ကိုကျွန်တော်20ရာခိုင်နှုန်းဝင်ကျင်တောင်းပါတောင်းတဲ့အခါကိုကျွန်တော်ဘောမတူတဲ့အတွက်ကြောင့်เนาะကျွန်တော်တို့မြန်မာနိုင်ငံကတော့ဒါမပေးပါဘူးยูเนสโกအဲ့ဒီတော့ တယ်ကွာလေနော်အည်သွင်းမြောင်ထိန်းသိမ်းနိုင်မလားဆိုတဲ့ပြဿနာရှိတယ်အစရှိတဲ့ဖြစ်ပေါ့ဒီဟာတွေရဲ့ပြဿနာတွေကနောက်ဆက်တွဲပေါ့လားအဲ့တော့ဒီဟာကခုနကဆရာဝင်းမျိုးသူဆွေးနွေးသွားသလိုပဲကျွန်တော်တို့နားလည်မှုပေါ့နော်ဒါဘလောက်အတိုင်းတာကသင့်တယ်လဲဆိုတဲ့မှာကအငင်းခုန်ဖြစ်စရာတွေအများကြီးရှိပါတယ
်ဟိုဒေါ်ဆန်းစုကြည်လက်ထက်တုန်းကသူကဒီကိစ္စနဲ့ပတ်သက်ပြီးတော့အငင်းပွားပွဲအချိန်ကြက်တွေထတာရှိတယ်ဥပမာဒီ donor fund တခုပါနော် management cost အသုံးခဲ့ရုံနဲ့မကျော်အောင်ဘူးဆိုရဲစီကံကျဒီ project ကိုစလုပ်တိုက်တဲ့အခါ appraise လုပ်တဲ့အခါပေါ့အကဲဖြတ်တဲ့အခါလက်ခံမဲ့ဒီနိုင်ငံလို့အဲ30ရုံနဲ့ဖြတ်တဲ့အခါကျတော့ဆောင်းလို့ကျမကြီး project ဒီပညာရေး project ကြီးကြာရင်လောကကံရတာမလွယ်တော့ဘူးပေါ့နော်အဲ့လိုတွေအများကြီးဖြစ်တယ်ပေါ့နော်အဲ့တော့ဘာလို့လဲဆောင်းပြောတဲ့ဒီ eight effectiveness ပေါ့တော့ပေးသမျှငွေထိထိရောက်ဖြည့်စီစီရေးမှာတစ်ခါလေကျတော့ဒီဟာကိုဟိုဒီ management principle cost ပေါ့နော်စင်းစားတဲ့နေရာမှာလိုအပ်ချက်တွေရှိခဲ့ကြတာတုံးတဲ့နေရာမှာเนาะနားလည်မှုတွေတိမ်းဆောင်းတဲ့အခါကျတော့တကယ်လက်ပြမှာလည်းအလုံးမဖြစ်တာတွေရှိတယ်။ဒါကြောင့်ဒါကကျွန်တော်တို့ကဘယ်လိုပြောမလဲတည့်တည့်ကြီးတော့တတ်မှတ်လို့တော့မရဘူး။အနေထားအခြေအနေပေါ်မှာဒါမူတည်ပြီးတော့ပဲဒီကိစ္စကိုအကင်တွင်ဆောင်ရွက်ဖို့လိုတယ်လို့ဒါကတော့ကျွန်တော်အမြင်နဲ့ကျွန်တော်အတွေ့အကြုံမှာမူတည်အမြင်နဲ့ပဲကျွန်တော်ကဟိုဆွေးနွေးတာဖြစ်ပါတယ်ဖြစ်တယ်။နောက်
American side ဘက်ကိုကြည့်တဲ့အခါကျတော့လည်းတော်တော် တတော်နဲ့ဆိုရ
တယ
်ဆက်ဆံမှုတော့တတော်တစ်ခါလော်ဘီတွေလို့ပြောတဲ့ corporate ရဲ့ကနေမှနော်စော်စီယုံသူတို့အကျိုးစီးပွားအတွက်စော်စီယုံနေတဲ့လူတွေအားလည်းရှိတယ်ဒီဟာဒီကလည်းခုနရမုံွေပေါ်မှာတက်ရောက်မှုရှိနိုင်
တယ်ဒါကြောင့်ဘာမှအထွက်လာတော့သူတို့အားတန်130ပြေးမယ်တန်နေတာပြေးဆိုကျွန်တော်ကရည်တယ်ပေါ့နော်ဘာလို့လဲဆိုတော့ USAID ကကဘာမှာ bureaucracy အများဆုံးအဖွဲ့အစည်းပေါ့နော်အဲ့တော့ဒါကိုတိုက်ရိုက်ဘာသူတို့ဘက်ကဒီဘက် transparency နဲ့ accountability ဆိုတာသူကဒါ bargaining လို့မရဘူးဘာလို့ဒါဈေးစစ်လို့ရတဲ့ကိစ္စမျိုးမဟုတ်ဘူးတိတိကျကျပဲဖြစ်ရမှာအဲ့ခါကျတော့ဘာတွေဖြစ်နေသူကဒါကိုတိတိကျကျပဲသူကလိုက်နာမှာနော် short ပေးမှာမဟုတ်ဘူးကျွန်တော်ကဒါမတတ်နိုင်လို့ညာတတ်မယ်မင်းဒါပြည့်မီအောင်လို့မပြည့်နိုင်တော့ပေးနိုင်အပြည့်မီအောင်မလုံးနိုင်ပြည့်မီအောင်လုံးနိုင်သူရှိရနေမင်းခံကွဲပြီးယူကြဆိုတော့အဲ့တော့လက်တွေ့ကိုင်းနှံမှာတကယ်လို့ရတာကြတော့အောက်ခြေမြေပြင်မှာလုတ်တဲ့ကျွမ်းကျင်တဲ့ဒေတာဆိုင်ရာအဖွဲ့အစည်းဒီဖြစ်ကောင်းဖြစ်မယ်သို့တော့ဒီဘက်ကဒိုနာတွေရဲ့နဲ့လိုအပ်ချက်ကိုပြည့်မြောင်ဆော်ပေးနိုင်တဲ့ကြတော့သူ့နိုင်ငံ NGO corporation နေရာပဲဖြစ်နေရမျိုးရှိမယ်သူတို့ရဲ့စီကံနိုင်မဲ့ထိန်းတဲ့ခါကျတော့ဒီကွာဟာချက်ဖြစ်သွားတော့ဖြစ်သွားတဲ့ခါကျတော့ကျွန်တော်ပြောများနေတော့ငါတို့ကကွာဂျာရီယာပဲခံနေရတာတကယ်လို့တော့ငါတို့ကခွာယူတော့သူတို့ကဆိုတော့ issue ရအများတန်းရှိနေတဲ့အတွက်localization လို့ခေါ်တဲ့ဒေတာခံတွေကိုလည်းဒန်းတူခွင့်ရင်ပေးဖို့ဆိုတဲ့ issue က USAID မှာတော်တော်ကြီးကြီးလောင်ဖြစ်လာတယ်ဒီဒါက NGO sector ကြီးတစ်ခုလုံးမှာဖြစ်နေတဲ့ drawback ပဲပေါ့ဗျာ drawback ကြီးဖြစ်ဒါကြောင့်ဘလို့တစ်ဖက်က NGO ကအရေးကြီးတယ်တစ်ဖက်ကအရေးကြီးတဲ့အတွက် NGO ရဲ့ဂုံသူ့ရဲ့တန်ဖိုးထားမှုပေါ့သူ့ရဲ့ flexible ပေါ့ဗျာ decentralized ဖြစ်တဲ့ဟာမပြောက်တော့ငကိုအရေးသွေးမပြောက်ပဲနဲ့လောက်လံအောင်ဘူရိုကရက်နည်းနည်းနဲ့ဘယ်လိုလုပ်နိုင်မလဲဆိုတော့ကိစ္စ issue ဖြစ်တယ်။ဘာသွားတွေနဲ့သွားပြီးတော့နော်ဆွေးနွေးနေရမယ်ဆာဒီမှာလာပြီး training တွေတက်နေရတယ်ဘာ gender training တွေသူကမှလည်းအများကြီးပေါ့ဗျာ sexual harassment ဖြစ်အောင်ဆိုဘာတင်နှလုံးမယ်ဘယ်အားဆိုရင် harm reduction ပေါ့နော်ဒ
ီအများကြီးတော့ကမ္မချက်တွေရှိတာပေါ့
ဟုတ်တယ်တမချက်ကြီးဆိုတော့အောက်ကကွင်းလုပ်ငန်းကလည်းသူကွင်းလုပ်ငန်းထဲမှာလောရမယ့်အလုပ်တွေ60ရာခိုင်နှုန်းသောချိန်နေရဒီလိုမျိုးခက်ကွင်းပြင်နေရတဲ့အလုပ်တွေမှာပေးရတဲ့ခါကျတော့လေသူ့ရဲ့တိုက်ရိုက်ရွာသူရွာသားတွေနဲ့ထိတဲ့ဟာလာပြီးတော့ထိဟုတ
်ကဲ့ကျေးဇူးများကြီးတင်ပါတယ်ကိုဝင်းမြတ်သူရဲ့ခုဆွေးနွေးသွားခဲ့တဲ့သူကတော့လော်လော့ဇ်အမေရိကန်နိုင်ငံဂျော့ချ်ဝါရှင်တန်တက်တူမှာအဆုသိပြီးဖြစ်ရောက်ရှိနေသူဝင်းမြတ်သူဖြစ်ပါတယ်ကျွန်တော်တမောင်းနာပါ
သတင်းမှန်တွေရဖို့အရေးကြီးတဲ့ဒီကနေ့ခေတ်မှာကမ္ဘာကြီးရဲ့ဘယ်ရက်ဒေတာမှာပဲရောက်နေပါစေခလုတ်တစ်ချက်နှိမ့်လိုက်ရုံနဲ့သတင်းမှန်တွေရယူနိုင်ပါပြီလက်ဖျားလေးနဲ့တစ်ချက်တောက်ရုံနဲ့ရယူနိုင်မဲ့သတင်းတွေနိုင်ငံရေးဖြစ်စဉ်တွေတကယ့်ဘဝဇက်လန်းတွေ one click ခလုတ်တစ်ချက်နှိမ့်ရုံနဲ့ကမ္ဘာရဲ့ရက်ကအသံတွေကိုချိတ်ဆက်နားဆင်နိုင်မှာဖြစ်ပါတယ်ဘယ်ချိန်ဘယ်နေရာကပဲဖြစ်ဖြစ် VOA Plus application ကိုဒေါင်းလုဒ်ရယူပါ
VOA ရဲ့တနင်္ဂနွေနေ့ခင်းအစီအစဉ်လေးကိုဆက်လက်ထုတ်လွှင့်ပေးနေပါတယ်ခင်ဗျာအခုအာရှနိုင်ငံကြီးနဲ့ဆက်ပါမယ်အမေရိကန်ရွေးကောက်ပွဲမှာသမ္မတဒေါ်နယ်ထရန့်အနိုင်ရရှိခဲ့တဲ့အပေါ်တရုတ်သမ္မတရှီကျင်းပင်ပါဝင်အာရှတိုက်ကခေါင်းဆောင်တွေကဂုဏ်ပြုကြိုဆိုခဲ့ကြပါတယ်ဒါပေမဲ့တရုတ်နဲ့ကုန်သွယ်ရေးစစ်ပွဲဖြစ်လာမလားဆိုတဲ့စိုးရိမ်ချက်ပြင်ကိုရီးယားကျွမ်းဆွဲရေးအင်ဒိုပစိဖိတ်လုံခြုံရေးနဲ့အစ္စရေးပါလက်စတိုင်းပြည်ပခါတွေမှာအပြောင်းလဲတွေရှိလာနိုင်တာဆိုတဲ့စိုးရိမ်ချက်တွေလည်းရှိနေပါတယ်ကိုဇော်မိုးကျော်ကစူးစိတင်ပြထားပါတယ်ခင်ဗျာ
ပြီးခဲ့တဲ့နိုဝင်ဘာလ5ရက်နေ့ကအမေရိကန်သမ္မတရွေးကောက်ပွဲမှာသမ္မတဟောင်းဒေါ်နယ်ထရန့်အနိုင်ရသွားတဲ့အတွေ့တကြောပြန်သမ္မတဖြစ်လာမှာပါသမ္မတလောင်းဒေါ်နယ်ထရန့်ရဲ့ Republican Party ရဲ့အမေရိကန်အကျိုးစီးပွားဦးစားပေးမူဝါဒအရအာရှဒေသအတွင်းအပြောင်းအလဲတွေနဲ့ရိုက်ခတ်ချက်တွေဖြစ်လာမှာကိုလည်းစိုးရိမ်နေကြပါတယ်တရုတ်သမ္မတရှီကျင်းပင်ကရွေးကောက်ပွဲအနိုင်ရသမ္မတလောင်းဒေါ်နယ်ထရန့်ကိုချီးကျူးဂုဏ်ပြုလိုက်ပါတယ်မတူညီမှုတွေကိုဖြေရှင်းပြီးအတူတကွလှုပ်ဆောင်နိုင်မဲ့အခြေအနေကိုဖန်တီးသွားဖို့တိုက်တွန်းပါတယ်။သမ္မတရှီကျင်းပင်ရဲ့ပြောကြားချက်တွေကိုနိုင်ငံသားဝန်ကြီးဌာနပြောရေးဆိုခွင့်ရှိသူမော်နင်ကအခုလိုပြောဆိုခဲ့ပါတယ်
။习近平主席已向美国当选总统特朗普致贺。习近平主席
သမ္မတရှီကျင်းပင်ကသမ္မတဒေါ်နယ်ထရန့်ကိုချီးကျူးဂုဏ်ပြုလိုက်ပါတယ်။တရုတ်နဲ့အမေရိကန်အကြားထိတ်တိုက်တိုးမှုတွေလျှော့ချပြီးပူပေါင်းဆောင်ရွက်နိုင်ခဲ့တဲ့သမိုင်းကိုထောက်ပြပါရယ်ရေရှည်တည်ငြိမ်တဲ့ဆက်ဆံရေးဟာနှစ်နိုင်ငံလုံးကိုအကျိုးရှိစေပြီးနိုင်ငံတကာအတိုင်းအဝိုင်းရဲ့မျှော်လင့်ချက်တွေကိုပေါ်ဆောင်ပေးနိုင်ပါရယ်ညီညာစွာအတူရှင်တွဲပြီးနှစ်ဖက်ကျိုးရှိမဲ့ဆက်ဆံရေးမျိုးကိုမျှော်လင့်ပါရယ
်ဒါပေမဲ့တရုတ်နဲ့အမေရိကန်အကြားကုန်သွယ်ရေးစစ်ပွဲဖြစ်လာမှာကိုနိုင်ငံတကာကရောတရုတ်ဒေသခံပြည်သူတွေကလည်းစိုးရိမ်မှုရှိပါရယ် ပီကင်းမြို့တော်မှာနေထိုင်တဲ့အစိုးရဝန်ထမ်းတဦးဖြစ်တဲ့ကောင်ပင်ရှင်းကအခုလိုပြောပါတယ်
။ဒါထရန်ကိုကြာကွမ်းစေ။ဒါကြောင့်ဒီဒီကဟာဒီစကြာကွမ်းရရောက်ပါတယ်။
တမရထရန်ကဂျင်းဒီအခုနှုံးသားတွေတိုးမြင့်မှာပါ။ကုံသွေးအေးစစ်ပွဲကိုထရန်ကဆရပါ။သူအာနာပြန်ရလာရင်တရုတ်ကိုတက်တာခွင့်ပေးမှာမဟုတ်ပါဘူး။တရုတ်ပေါ်မှာဂျင်းဒီရိုက်ခတ်မှုတွေရှိလာမှာပါ။တရုတ်ပြည်ရဲ့စီးပွားရေးအပြင်တရုတ်ပြည်သူတွေရဲ့လူနေမှုဘဝတွေပြပခီးသွားလာမှုတွေကိုပါရိုက်ခတ်လာမှာဖြစ်ပါတယ်။
သမရလောင်းထရန့်မဲဆွယ်စီယုံစင်ကတရုတ်ကုန်ပစ္စည်းအလုံးကိုအခွန်60ရာခိုင်နှုန်းတိုးကောင်းမယ်လို့ကတိပြုခဲ့ပါတယ်။ဒီအတိုင်းသာအကောင့်အထည်ဖော်ခဲ့ရင်တရုတ်နဲ့အမေရိကန်ကုန်သွယ်ရေးမှာအခြေအတင်ဖြစ်နိုင်စရာအကြောင်းရှိပါတယ်။တောင်ကိုရီးယားသမရယွန်ဆွယိုးကလည်းသမရလောင်းဒေါ်နယ်ထရန့်အနိုင်ရတာကိုဖုံးဆက်ပြီးဂုဏ်ပြုကြိုဆိုခဲ့ပါတယ်။တပရာထရန့်အနိုင်ရလာတဲ့အတွက်နှစ်နိုင်ငံဆက်ဆံရေးမှာမချောမွေ့တာတွေရှိလာနိုင်တယ်လို့အခဲကတချို့ကခံမှန်းပါတယ်။မြောက်ကိုရီးယားရဲ့ချင်းချောက်မှုကိုခံရတဲ့တောင်ကိုရီးယားဟာလုံခြုံရေးဆိုင်ရာကိစ္စတွေမှာအမေရိကန်နဲ့အနေကပူးပေါင်းဆောင်ရွက်ဖို့မူဝါဒချမှတ်ထားပါတယ်။ထရန့်သမ္မတဖြစ်လာရင်တောင်ကိုရီးယားလုံခြုံရေးအတွက်အမေရိကန်တပ်တွေခြားထားပေးရတဲ့အပေါ်ကိုရီးယားရဲ့ထက်ဝင်မှုကိုတိုးတောင်းနိုင်တယ်လို့ခံမှန်းထားပါတယ်။2019ခုနှစ်ကသမ္မတထရန့်တာဝန်ယူစဉ်တုန်းကလည်းကုန်ကြစည်းအတွက်တောင်ကိုရီးယားဘက်က $5 billion တိုးပေးရမယ်လို့တောင်းဆိုခဲ့ပူပါတယ်။လက်ရှိသမ္မတဘိုင်ဒန်အစိုးရနဲ့သဘောတူညီချက်အရလာမယ့် 2026 ခုနှစ်မှာတောင်ကိုရီးယားကကုန်ကြစည်းထက်ဝင်ငွေ$1 billion ကျော်ပေးရမှာဖြစ်ပါတယ်။ဒါပေမဲ့ထရန့်ကသူသမ္မတဖြစ်လာရင်တစ်နှစ်ကို $10 billion အထိတိုးတောင်းမယ်လို့ပြောဆိုထားကြောင်း The Korean Times သတင်းကရေးသားထားပါတယ်။ပထမတစ်ကြိမ်သမရထရန့်တာဝန်ယူစဉ်အတွင်းနျူကလ িয়ার လက်နက်ဖြတ်သိမ်းရေးအပါအဝင်မြောက်ကိုရီးယားကောင်းဆောင်ကင်ဂျုံအွန်းနဲ့သမရထရန့်တို့ထိပ်သီးဆွေးနွေးပွဲလုပ်ခဲ့ဘူးပါတယ်။ဒါကြောင့်မြောက်ကိုရီးယားနဲ့ပတ်သက်ပြီးသမရထရန့်ရဲ့ဆက်ဆံရေးကိုလည်းစိတ်ဝင်စားနေကြပါတယ်။ထိုင်ဝမ်သမရလိုက်ချင်းတေကလည်းရွေးကောက်ပွဲအနိုင်ရတဲ့အပေါ်သမရလောင်းထရန့်ကိုချီးကျူးဂုဏ်ပြုပါတယ်။ကာလရှိကြစွာတည်ရှိခဲ့တဲ့ထိုင်ဝမ်အမေရိကန်ဆက်ဆံရေးဆက်လက်ခိုင်မြဲမယ်လို့ယုံကြည်ကြောင်းဖော်ပြခဲ့ပါတယ်။သမ္မတထရန့်အနေနဲ့တရုတ်အပေါ်တင်းမာတဲ့မူဝါဒတွေရှိနိုင်ပြီးထိုင်ဝမ်ကိုဆက်လက်အကာအကွယ်ပေးသွားနိုင်တယ်လို့အခက်ခတ်တွေကဆိုပါတယ်။ဒါပေမဲ့ထိုင်ဝမ်အနေနဲ့ကာကွယ်ရေးစရိတ်ငွေကြေးအမြောက်အများသုံးစွဲရလိမ့်မယ်လို့ခန့်မှန်းထားပါတယ်။သမ္မတလောင်းထရန့်ကလည်းထိုင်ဝမ်ကာကွယ်ရေးအတွက်ကုန်ကြစရိတ်တွေပေးရမယ်လို့ပြောဆိုထားပါတယ်။ဣသရေလ်ပါလက်စတိုင်းအရေးမှာတော့သမရထရန့်အနေနဲ့ဣသရေလ်ဘက်ကအခိုင်အမာယက်တီချက်ကိုပြသထားပြီးဖြစ်တယ်လို့သူယခင်သမရတပ်တန်းအတွင်ဂျေရုဆလင်ကိုဣသရေလ်မြို့တော်အဖြစ်အသိမှတ်ပြုခဲ့ပြီးအမေရိကန်တန်ယုံကိုဂျေရုဆလင်ကိုရွှေ့ခဲ့ပူပါတယ်။ဒါကြောင့်သမရထရန့်တက်လာရင်ဣသရေလ်ဘက်ကိုပုံမအားပေးထောက်ခံနိုင်တယ်လို့သုံးသပ်ချက်တွေရှိပါတယ်။စစ်တမ်းခံရတဲ့ဂါဇာကပါလက်စတိုင်းတစ်ဦးဖြစ်တဲ့အဘူကတော့အခုလိုပြောပါတယ
်ဘတ်ဝါကာလ်မရဟလ်လ်ကာဒမ်လ်ရှာဘ်လ်ဖလစတိုင်းယားအင်ဟာတကွန်ဆာဘ
်တေဂျီပျက်စီးမှုတွေအိုးအိမ်ဆွန့်ခွာထွက်ပြေးနေရတာတွေကိုခံစားနေရတဲ့ပါလက်စတိုင်းတွေအနေနဲ့ဒီထက်ပိုပြီးတော့ဆိုးတဲ့အခြေအနေနဲ့ကြုံရနိုင်ပါတယ
်ဒါပေမဲ့လည်းသမရထရန့်ကစစ်ပွဲတွေကိုရပ်အောင်လုပ်ပေးမယ်လို့ကတိပေးထားပါတယ်တောင်တရုတ်ပင်လယ်ပြင်အတွင်းနယ်ပြင်ပိုင်ဆိုင်မှုပြဿနာကြောင့်တရုတ်နဲ့ထိတိုက်တိုးနေတဲ့ဖိလစ်ပိုင်ကတော့နိုင်ငံစီရေးမဟာမိတ်စာချုပ်နဲ့အင်ဒိုပစိဖိတ်လုံခြုံရေးအတွက်အမေရိကန်ရဲ့ပံ့ပိုးကူညီမှုဟာအမေရိကန်လွှတ်တော်မှာ Republican ရော Democrat Party နှစ်ရပ်စလုံးကထောက်ခံချမှတ်ထားတာဖြစ်တဲ့အတွက်သမ္မတထရန့်အစိုးရလက်ထက်မှာလည်းဆက်လက်ပြီးကောင်းမွန်နိုင်တယ်လို့အမေရိကန်ဆိုင်ရာဖိလစ်ပိုင်တန်အမတ်ကြီးကကြာတာပရင်းနေ့မှာပြောဆိုခဲ့ကြောင်းဒီတစ်ပတ်အာရှနိုင်ငံရေးအစီအစဉ်မှာပြန်ပြလိုက်ပါမယ
်အခုတော့လေယာစီးပွားသတင်းတွေဖက်လှည့်ပေးကြပါတယ်ခင်ဗျာ Farmers Time Media ကဝိုင်းတော်သားတွေကစူးစီးတင်ဆက်ထားတာဖြစ်ပါတယ်ဒီသတင်းတွေတပတ်တွင်လေယာထွက်ကုန်စီးနှံသတင်းတွေအတက်ကြရလဲပေါ်မှာဖြစ်ပါတယ်ခင်ဗျာကြောက်ခွန
်မင်္ဂလာပါလေယာစီးဝါသတင်းများစီစဉ်ကနေကြိုဆိုပါတယ်လေယာစင်ယူရေးချစ်သူများရှင်လန်းချက်မြင်ကြပါစေရှင်ဒီတစ်ပတ်အတွက်လေယာစီဝါသတင်းတွေကိုကိုမြင့်မီဟန်နဲ့သူကျွန်မမီစပယ်ကတင်ဆက်ပေးတော့ပါမယ်
ဒီအပိုင်းတွင်မြန်မာနိုင်ငံလေယာဆိုင်ပြိုးရေးနဲ့စီးပွားရေးကဏ္ဍကထိတ်တန့်ရောက်နေတဲ့သတင်းတွေထဲမှာတော့စက်သွန်ဖြူစက်သွန်နှစ်အပါအဝင်ပုတ်ကုံပစ္စည်းခုနှစ်မျိုးကိုပုတ်ကုံရောင်းဝယ်လဲလှယ်ဖို့စစ်ကောင်စီကထပ်မံတတ်မှတ်လိုက်တယ်ဆိုတဲ့သတင်းနဲ့စကြပါတယ်။နေဆက်ကုံတွေအားလုံးဒီပါရက်တက်နေချိန်မှာနေဆက်ဂိတ်တွေကနေတင်ဖို့မဲ့ကုံပစ္စည်းတချို့ရဲ့ပုတ်ကုံရောင်းဝယ်25ရာခိုင်နှုန်းကိုဘဟုမှန်တတ်မှတ်စင်းနဲ့လဲလှယ်ပေးရမယ်လို့ကုံတွေဦးစီးဌာနကထုတ်ပြန်လိုက်တာဖြစ်ပါတယ်။ပြည်တွင်းမှာဖြစ်ပွားနေတဲ့တိုက်ပွဲတွေကြောင့်တရုတ်ထိုင်းဘင်္ဂလားဒေ့အပါအဝင်နဇက်ကုံသွေးခိတ်အားလုံးနှီးပါးမှာကုံသွေးမှုမရှိသလောက်ဖြစ်နေချိန်အခုလိုကုံပစ္စည်းခုနှစ်မျိုးကိုပုတ်ကုံရောင်းဝယ်လဲလှယ်ဖို့ထပ်မံတတ်မှတ်လိုက်တာဟာကုံသွေးကဏ္ဍကိုပို့ပြီးရော့ကျသွားစေနိုင်တယ်လို့ကုံသွေးတွေကသုံးသပ်ကြပါတယ်။အခုနိုဝင်ဘာလကစပြီးပဲမျိုးစုံကြက်သွန်အဖြူအနီတတိမျိုးစုံဝါကျိန်တတ်ထုနဲ့တတ်ထုရိုင်းအပါအဝင်အခြားတွင်းထွက်ပစ္စည်းတချို့ကိုနဇက်ကနေတင်ပို့မယ်ဆိုရင်ရရှိလာတဲ့ပုတ်ကုံရငွေရဲ့25ရာခိုင်နှုန်းကိုဗဟုပန်တတ်မှတ်စင်းနဲ့ရောင်းချပေးရမှာဖြစ်ပါတယ်။2023ခုနှစ်ကလည်းမပဲပဲဒီစိန်ပဲစင်းကုံကလပဲပြောင်းမြေပဲရာဘာရေထွက်ပစ္စည်းတရိษံနဲ့တရိษံထွက်ပစ္စည်းဆန်နဲ့ဇကွဲကြံစတဲ့တီးနှံတွေရဲ့ပုတ်ကုံရငွေ25ရာခိုင်နှုန်းကိုလည်းဗဟုပန်တတ်မှတ်စင်းနဲ့ရောင်းချပေးရမယ်လို့တတ်မှတ်ခဲ့ပူပါတယ်။တရုတ်ဟာ MNDAA ကိုကန့်တက်ထိန်းချုပ်ထားတဲ့လောက်ကိုင်းမြို့နယ်တဲကရှင်းရွှေဟော်အပါအဝင်နေဇဂိတ်အများစုကိုအခုနှစ်ဩဂုတ်လကစလို့ပိတ်ထားခဲ့တာဖြစ်ပါတယ်။မျိုးဥတော်လိုင်းရေးထိုးစစ်တွေရပ်တန့်မှုဖိအားပေးမှုတွေပြုလုပ်နေတဲ့ကြားကကချင်လွတ်မြောက်ရေးတပ်မတော် KIA ဘက်ကတန်ဝါမျိုးကိုတင်ပိုက်လိုက်တာကြောင့် KIA ထိုင်းကျုံနယ်မြေမှာရှိတဲ့နေဇဂိတ်တွေအားလုံးကိုလည်းအော်တိုဘာ17ရက်ကစလို့တရုတ်ဘက်ကတစ်ဖက်သက်ပိတ်သိမ်းထားပါတယ်။မြန်မာဘက်ကိုလူသုံးကုန်လျှက်စစ်ဆောက်လုပ်ရင်းနဲ့စားသောက်ကုန်ပစ္စည်းတွေတင်သွင်းနေတဲ့နောက်ဆုံးလက်ကျန်မိုင်းလာတာလော့ဂိတ်နဲ့မူဆယ်နေဇဘကဂိတ်တွေကိုလည်းအော်တိုဘာ21နဲ့22ရက်ကစလို့တရုတ်ဘက်ကပိတ်သိမ်းလိုက်လို့နေဇကုံတွေကရတ္တတလောက်ဖြစ်နေပြီလို့ကုံတွေတွေကပြောဆိုထားပါတယ
်။ကျန်တန်ကိုကျန်တိန်လုံးနဲ့ဈေးဖွဲ့ဝေယူတော့မယ်လို့တရားစိတ်တချို့ကထုတ်ပြန်လိုက်ပါတယ်။တရားစိတ်မြင့်တလာမှုနဲ့အတူမကြမီရောက်ရှိလာတော့မယ့်ကြံကြံရာဒီမှာစိတ်ရောရောက်စီကျန်တန်ကိုကျန်တိန်လုံးနဲ့ဝေယူတော့မယ်လို့ရှမ်းပြည်နယ်ရွှေညောင်မြို့ရှိမြပြည်တရားစိတ်ရောကထုတ်ပြန်လိုက်ပါတယ်။တောင်သူတွေအနေနဲ့ကြံကိုစိတ်ရောရောက်ပို့ပေးရမှာဖြစ်တဲ့အတွက်အလုပ်တမာ900ကနေတင်ယူပို့ဆောင်ရေးစရိတ်တွေပြင်လဲတုံဆွဲရမှာဖြစ်တာကြောင့်ကြံတဲ့ကိုတတိယ5000ကျပ်လောက်တာရရှိမှာဖြစ်တယ်လို့ဆိုကြပါလိမ့်မြန်မာနိုင်ငံမှာတရားစိတ်ရောပေါင်း20ကျော်ရှိပြီးမြန်မာပြည်တရားစိတ်ရောကကြံဖွဲ့စည်းကိုနိုဝင်ဘာလနေ့ရက်နေ့ကထုတ်ပြန်ခဲ့တာပဲဖြစ်ပါတယ်တရားစိတ်ရုံရဲ့ကြံဝင်ယူတဲ့အဖွဲ့စည်းဟာကြံချိတ်ဝါနယ်ရဲ့တန်ချိတ်ပမာဏပေါ်လိုက်ပြီးကွန်ချောင်းမှုရှိတဲ့သာကြောင့်ကျင်းတဲ့တရားစိတ်ရုံတွေကလည်းကြံတဲ့ဇီနောက်တွေဆက်တိုက်ကြီးညာလာဝဲရှိတယ်လို့တောင်သူတွေကပြောပါတယ်။ပြီးခဲ့တဲ့2023ခုနှစ်ကြံချိတ်ဝါရာဒီအတွင်းမှာတော့တရားစိတ်ရုံတွေကစိတ်ရုံရောက်စည်းကြံတဲ့ကိုတသိန်း3000ကနေတသိန်း5000ကျပ်စီးနဲ့သာဝယ်ယူခဲ့ကြတာပဲဖြစ်ပါတယ်။
ဒီနယ်မျိုးစုံများတင်သွင်းရမှာကန့်သက်ချက်တွေများလာလို့တရားမဝင်တင်သွင်းမှုနဲ့ဈေးနှုန်းမြင့်တက်မှုတွေဖြစ်ပေါ်နေပါတယ်။ပြည်တွင်းမှာစိုက်ပျိုးနေတဲ့ဟင်းတီဟင်းရွက်နဲ့ဒီနယ်အများစုရဲ့မျိုးစုံတွေကိုပြည်ပကနေတင်သွင်းနေရတာဖြစ်ပါတယ်။လက်တလုံးမှာစိုက်ပျိုးရေးဦးစီးဌာနကမျိုးစုံနဲ့မျိုးစာတွင်အားစုတင်သွင်းခွင့်ဆိုင်ရာစည်းမျဉ်းတွေကိုတင်းကျပ်ကန့်သက်ထားတာကြောင့်မျိုးစုံအပါအဝင်စိုက်ပျိုးရေးတွင်အားစုတွေကိုတရားမဝင်တင်သွင်းမှုမြင့်မားပြီးဈေးအဆမတန်မြင့်တက်မှုတွေလည်းဖြစ်ပေါ်နေပါတယ်မျိုးစစ်တင်သွင်းခွင့်ပါမစ်ရရှိဖို့အချိန်3လနီးပါးလောက်အထိကြန့်ကြာတဲ့အတွက်စိုက်ပျိုးချိန်မီမျိုးစစ်မရရှိလို့မစိုက်ပျိုးနိုင်တော့တဲ့အခြေအနေတွေလည်းဖြစ်ပေါ်နေတယ်လို့တောင်သူတွေကပြောပါတယ
်အဲမျိုးစစ်ကိုပြည်တော်ထုတ်မထုတ်ထုတ်လို့မရနိုင်ငံသားကပြင်တယ်အဲမျိုးစစ်ကိုတွဲဖို့အစိုးရကိုပါမစ်ပြင်တယ်ပါမစ်ကကြားမလာဘူးဒါပေမဲ့စိုက်ပျိုးရစီကရောက်ပါမစ်ကကြားမလို့မျိုးစစ်ကတွဲလို့မရအောင်အဲ့ကျပါလို့ကြလဲနေသက်ကနေပဲပါလို့လဲခိုးတွင်းကအဲ့မှာမောင်ကိုသေးကကြီးဆိုးလာတော့ဆိုအဲ့ဒါကြီးဖြစ်လာ
မျိုးစင်းနဲ့တွင်းအားစုတွေကိုပြည်ပကနေတင်သွင်းခွင့်ထောက်ခံချက်လျှောက်ထားရမှာစိုက်ပျိုးရေးမွေးမြူရေးနဲ့စစ်မြောင်းဝင်ကြီးဌာနလက်အောက်ခံစိုက်ပျိုးရေးဦးစီးဌာနမှာလျှောက်ထားရမှာဖြစ်ပြီးမျိုးစစ်ဥပဒေဆိုင်ရာလောက်ထုံးလုံးဤပုံစံ17အရာအဆိုပြုလာစစ်စစ်တာကိုပဲအချိန်တလကျော်ကြာတယ်လို့ဆိုပါတယ်တောင်သူတွေအနေနဲ့အချိန်မီစိုက်ပျိုးနိုင်ရတဲ့အတွက်တရားမဝင်လမ်းကြောင်းကနေတင်သွင်းလာတဲ့မျိုးစေ့တွေကိုဈေးကြီးပေးပြီးဝယ်ယူသုံးဆွဲနေရတယ်လို့မျိုးစေ့လုံလုံလောက်လောက်မရတဲ့ပြဿနာကိုလည်းတောင်သူတွေရင်ဆိုင်နေရပါတယ်။ပြီးခဲ့တဲ့နှစ်ကငရုတ်မျိုးစေ့တစ်ထုပ်ကိုတပေါင်းကျပ်ဝန်းကျင်ပေါက်ဈေးရှိရာကနေ အခုနှစ်မှာတော့၃000ကျပ်အထိမြင့်တက်သွားပါတယ်။ဖယဲမျိုးစေ့ကလည်းအခုနှစ်မိုးဖယဲစိုက်ချိန်ဇူလိုင်လကတထုပ်ကို2000ကျပ်လောက်ပေါက်ဈေးရှိရာကနေလက်ရှိမှာတော့တထုပ်ကို6000ကျပ်လောက်ထိပေါက်ဈေးရှိနေပါတယ်။
ဒီရတဲ့တစ်ခေါက်ကမြို့ချိန်တုန်းကတော့ပြီးရတဲ့တစ်ခေါက်မြို့ချိန်တုန်းကဆိုရင်တော့ဒီမှာကထွန်းပြီးရက်ပြီးနေပြီလေအဲမြို့မျိုးကဟိုနေရမယ်ဒီနေရမယ်နဲ့ရောက်မလာဘူးအဲဒီမှာကကျွန်တော်တို့ကထွန်းပြီးရက်ပြီးပြီဗျာအဲ့လိုဖြစ်တယ်နောက်ဆုံးကျတော့ဘာလုပ်လိုက်ရလဲဆိုတော့ရတဲ့မျိုးဝယ်ဆက်ရတော့တာပေါ့ဗျာဒါပေမဲ့စိုက်ချင်တာကအာမှုမျိုးစိုက်လိုက်ရတာကကြောက်စိမ့်အဲ့လိုဖြစ်သွားတယ်ဈေးကလည်းစသီးကတော့3000ထိပေးဝယ်လိုက်ရတယ်သာတော်မှမျိုးသေးထုတ်လုံးလုံးလောက်လောက်ဝယ်မရလို့တချို့တွေဆိုရင်စိုက်ချင်းပြီးမစိုက်လိုက်ကြဘူးကျွန်တော်တောင်သူတွေနဲ့နာတာပေါ့ဗျာ
2023ခုနှစ်ကငရုတ်တေကစိုက်ပြိုးရမှာမျိုးစေ့ပိုးသက်စေးနဲ့မြောသာဘူးအပါအဝင်စိုက်ပြိုးစေ့ကြက်6သိန်းကနေ9သိန်းကျပ်ဝန်းကျင်အထိကုန်ကျခဲ့ပြီးအခု2024ခုနှစ်မှာတော့ငရုတ်တေကကို15သိန်းကနေ7သိန်း20လောက်ထိမြင့်တက်သွားပါတယ်အလားတူပြီးခဲ့တဲ့နှစ်ကဖရဲတရေကကိုစိုက်ပျိုးစရိတ်ကျပ်25သိန်းဝန်းကျင်သာကုန်ကျခဲ့ပြီးအခုနှစ်မှာတော့ဖရဲတရေကစိုက်ပျိုးစရိတ်ကကျပ်သိန်း80လောက်ထိမြင့်တက်သွားတယ်လို့ဖရဲဆိုင်တောင်သူတွေကပြောဆိုကြပါတယ်။ပြည်တွင်းစစ်ကောက်မှာတရုတ်အိန္ဒိယနဲ့ထိုင်းနိုင်ငံထုတ်မျိုးစေ့နဲ့တွင်အားစုတွေကိုအဓိကဝယ်ယူအသုံးပြုနေရတာဖြစ်ပါတယ်။ပြီးခဲ့တဲ့စက်တင်ဘာလကစလို့စစ်ကောင်စီဒုတိယဥက္ကဋ္ဌဒုဗိုလ်ချုပ်မူကြီးစိုးဝင်းရဲ့အမိန့်ပေးမှုကြောင့်စိုက်ပျိုးရေးတွင်အားစုရောင်းဆိုင်တွေအပါအဝင်ကုန်ဆောင်ဆိုင်တွေနဲ့ဂိုဒေါင်တွေကတရုတ်နဲ့ထိုင်းနိုင်ငံတို့ပစ္စည်းတွေကိုတရားမဝင်တင်သွင်းခြင်းရှိမရှိစစ်ဆေးဖမ်းဆီးမှုတွေပြုလုပ်နေရကြအောင်ကုန်စည်ပြက်လက်မှုနဲ့ဈေးစမတန်ကြီးမြင့်မှုတွေထပ်မံဖြစ်ပေါ်လာတာဖြစ်တယ်လို့ကုန်သွယ်တွေနဲ့တောင်သူတွေကပြောဆိုထားပါတယ်
။ VOA အစီအစဉ်တွေကိုရေဒီယိုရုံးမြင်တန်းကြားလို့ပြင် YouTube ဆာမျက်နှာကနေလည်းနားဆင်ကြည့်ရှုနိုင်ပါတယ်။ VOA မြန်မာဝိုင်း YouTube ဆာမျက်နှာလိပ်စာကတော့ youtube.com/voabemis ဖြစ်ပါတယ်။
ခုတော့ဥဒုရာသီနဲ့အနာဂတ်ကမ္ဘာအစီအစဉ်လှည့်ကြပါပြီညာကမ္ဘာတဝန်းလုံးကအပင်မျိုးစိတ်30ရာခိုင်နှုန်းကျော်မျိုးတုံးပျောက်ွယ်မဲ့ဘေးနဲ့ရင်ဆိုင်နေရပြီလို့သဘောပေါက်ဝန်းကျင်ထိန်းသိမ်းစောင့်ရှောက်ရေးနိုင်ငံတကာအဖွဲ့ IUCN ကပြောပါတယ်ငှက်တွေကြောရိုးရှိနဲ့ကြောရိုးမဲ့သတ္တဝါတွေလိုမျိုးတုံးပျောက်ွယ်နိုင်ခြင်းရှိနေတဲ့ရိတ်ဆန်မျိုးစိတ်အရေအတွက်ထက်အပင်မျိုးစိတ်တွေကနှစ်ဆမကပိုးများလာနေတယ်လို့ဆိုပါတယ်နန်းလောင်ကတင်ပြထားပါတယ်ညာ
ကမ္ဘာကြီးရဲ့အဆုံးလို့တင်စားခေါ်ကြတဲ့ဘရာဇီးနိုင်ငံအမေဇုန်အမြဲစိမ်းတည်တော်ကြီးလဲမွန်းကျပ်နေရပြီလို့သဘာဝပတ်ဝန်းကျင်ထိန်းသိမ်းစောင့်ရှောက်ရေးအပြည်ပြည်ဆိုင်ရာအဖွဲ့ဖြစ်တဲ့ IUCN ကပြောပါတယ်အပင်မျိုးစိတ်တွေအရေးကမ္ဘာသဝန်းကသိပ္ပံပညာရှင်ပေါင်းထောင်နဲ့ကြီးတို့ပါဝင်သုတေသနပြုတွေ့ရှိထားတာတွေကို IUCN ရဲ့ပထမဆုံး Global Tree Assessment အစီရင်ခံစာမှာဖော်ပြထားတာပါအပင်တို့ရဲ့ရှင်သန်နိုင်မှုအခြေအနေကအစိုးရစရာကောင်းနေပြီလို့ IUCN အဖွဲ့က Craig Hilton Taylor ကပြောပါတယ
် We have assessed the status of the majority of the world's tree species. So that's about 40
ကမ္ဘာတော်ကအဓိကအပင်မျိုးစိတ်ပေါင်း 48,000 လောက်ကိုကျွန်တော်လေ့လာဆန်းစစ်ခဲ့ကြတာပေါ့။အဲ့ဒီထဲမှာမျိုးစိတ်3ခုမှာတစ်ခုဒါမှမဟုတ်အပင်မျိုးစိတ်ပေါင်း38ရာခိုင်နှုန်းကမျိုးတုံးပျောက်ွယ်မဲ့ဘေးနဲ့ကျုံနေရတာတွေ့ခဲ့ရပါတယ်။ဒါအလွန်စိုးရိမ်စရာကောင်းပါတယ်။တစ်ပင်တွေဟာကဘာကြီးရဲ့ဂေယဗီရာစနစ်အတွက်မရှိမဖြစ်တဲ့အရာတွေပါလူသားတွေပါဝင်ဂေယဗီရာစနစ်ကြီးဆက်လက်ရှင်သန်ရည်တည်အစားအစာရရှိရေးခိုးလုံစရာအဖြစ်တစ်ပင်တွေကိုပဲအဓိကအားထားနေရပါတယ်ကာဗွန်ဓာတ်ငွေ့ရေနဲ့နိုက်ထရိုဂျင်ဓာတ်ငွေ့လည်ပတ်မှုတန်တရာအတွက်လည်းတစ်ပင်တွေမရှိလို့မဖြစ်ပါဘူ
းနိုင်ငံပေါင်း192နိုင်ငံကတစ်ပင်မျိုးစိတ်တွေအခုလိုမျိုးတုံးပျောက်ွယ်မဲ့အနေနဲ့ကြုံနေရတာလည်းဖြစ်ပါတယ်ကမ္ဘာမှာတစ်ပင်တစ်တော်အများဆုံးရှိရာတောင်အမေရိကတိုက်ကတစ်ပင်ပေါင်း25ရာခိုင်နှုန်းလောက်မျိုးတုံးပျောက်ကွယ်နဲ့ဘေးနဲ့ရင်ဆိုင်နေရပြီလို့လည်း IUCN ကပြောပါတယ်တစ်ပင်တွေနဲ့တဲ့အာဖရိကတိုက်မှာလည်းလက်ရှိပေါက်ရောက်နေတဲ့အပင်45ရာခိုင်နှုန်းလောက်တို့လည်းအလားတူဘေးအန္တရာယ်နဲ့ရင်ဆိုင်နေရတာပ
ါ So the biggest threat to trees around the world is deforestation loss of habitat to expanding agriculture
ကမ္ဘာတဝန်းလုံးကအပင်တွေခုလိုဘေးအန္တရာယ်နဲ့ကြုံနေရတဲ့အဓိကအကြောင်းရင်းတွေကတင်တော်ပြုံးတည်တာစိုက်ပျိုးပြည်ချဲ့ထွင်တဲ့အတွက်တော်ရိုင်းတရိစံတွေပျောက်ကွယ်လာတာအပြင်စိုက်ခင်းနေကြောင်းရောစကြံမြေအဖြစ်အသုံးချနေတာကြောင့်လည်းပါပါတယ
် IUCN အဖွဲ့ရဲ့မျိုးတုံးပျောက်ကွယ်နိုင်ခြေရှိတဲ့စရင် Red List ထဲမှာအပင်မျိုးစိတ်ပေါင်းစုံလို့ရတဲ့နာမည်က25ရာခိုင်နှုန်းကျော်ပါဝင်နေပါတယ်တစ်ပင်တွေအခုလိုပျက်စီးမဲ့ဘေးအန္တရာယ်နဲ့ကြုံနေရတာဘလောက်ကြာပြီလဲဘယ်ကနေစဖြစ်တာလဲဆိုတာအတိအကျမသိနိုင်တဲ့အတွက်အခြေအနေကအလွန်စိုးရိမ်စရာကောင်းတယ်လို့လဲခရစ်ကပြောပါတယ်
ဒါကြောင့်လဲထိန်းသိမ်းစောက်ရှောက်ရေးလုပ်ငန်းတွေအရေးတကြီးလုပ်ဖို့လဲတိုက်တွန်းပါတယ်ယူနက်စကိုရဲ့ထိန်းသိမ်းရမယ့်အမွေအနှစ်အစည်းအဝေးပရတိနိုင်ငံက Q တော်ဝင်ရုပ်ကဗေဒဥယျာဉ်ကတော့အဲ့ဒီလိုမျိုးရုံပြောက်ွယ်နိုင်ခြင်းရှိနေတဲ့အပင်တွေကိုအထူးပြုစုစောင့်ရှောက်ထားတာပါကျွမ်းကျင်ပညာရှင်တွေအများအပြားနဲ့အပင်တွေကိုပြုစုထိန်းသိမ်းထားတဲ့ကြားကပဲတချို့အပင်တွေဆက်ပြီးရှင်းနိုင်အောင်အစွမ်းကုန်ကြိုးစားနေရတယ်လို့လည်းပညာရှင်တွေကပြောပါတယ်။ Q တော်ဝင်ရုပ်ခဗေဒဥယျာဉ်ကအပင်စုဆောင်ထိန်းသိမ်းရေးဌာနကဌာနမှူး Kevin Martin ကအခုလိုပြောပါတယ်
။ So in my time here at Q working with
the season here တွင်အပင်တွေအတော်ပြောင်းလဲလာတာကိုတွေ့ရပါတယ်။ဒီမှာထိန်းသိမ်းစောင့်ရှောက်ထားတဲ့အပင်တွေမနှဲရှင်အောင်လုပ်ကင်နေရပါတယ်။
2022ခုနှစ်တုန်းကမိုးကောင်ရေရှားမှုမှာ Q ရုပ်ကဗေဒဥယျာဉ်ထက်ကအပင်ပေါင်း400လောက်သေဆုံးခဲ့ရတာပါမိုးကောင်ရေရှားမှုကအခုထိတက်ရောက်မှုရှိနေသေးတဲ့အတွက်အပင်တွေထပ်ပြီးသေဆုံးမယ်လို့လည်းမျှော်လင့်ရပါတယ်ဆောင်းဦးပေါက်ရာသီဖြစ်တဲ့အော်တိုဘွာလအထက်မှာတောင်ရာသီဥတုကပုံနွေးနေတဲ့အတွက်အပင်တွေထပ်ပြီးတော့ထိခိုက်ရမယ့်အခြေအနေလည်းဖြစ်နေပါတယ
် Primarily led by climate our climate is changing really rapidly.And the trees are slow
growing. အပင်မျိုးစိတ်တွေထိခိုက်လာရတဲ့ပင်မအကြောင်းရင်းကတော့ရာသီဥတုပြောင်းလဲလာတာကြောင့်ပါ။ကျွန်တော်တို့ရဲ့ရာသီဥတုအမြန်ပြောင်းလဲလာနေပါတယ်။အပင်တွေရဲ့သဘာဝဇီဝဖြစ်စဉ်ကဖြည်းဖြည်းချင်းပြောင်းလဲတက်ကြတာမျိုးပါ။ဒါကြောင့်အမြန်ပြောင်းလဲနေတဲ့ရာသီဥတုနဲ့လိုက်လျောညီထွေဖြစ်အောင်အပင်တွေမနှဲအမိလိုက်နေရတာဖြစ်ပါတယ
်။ IUCN ရဲ့အပင်များဆိုင်ရာအစဉ်ခံစားပါအခြေအနေကစိုးရင်စရာကောင်းတယ်ဆိုပေမဲ့လို့မျိုးရုံပြောက်ွယ်နိုင်ခြင်းရှိတဲ့အပင်မျိုးစိတ်ပေါင်း 16,425 ခုစလုံးဆုံးရှုံးလိုက်ရပြီဆိုတဲ့သဘောတော့မဟုတ်ပါဘူး။အစဉ်ခံစားပြုစုရမှာပါဝင်ခဲ့တဲ့ Q ရုပ်ခဗေဒဥယျာဉ်ကသိပ္ပံပညာရှင် Emily Beach ကအခုလိုရှင်းပြပါဗျ
။ So I think the most important thing about this collection of data is that now we can use it to make sure that we don't see any tree.
ကဗာဒေါ်ကသိပ္ပံတွေကိုပြုစုထိန်းသိမ်းရေးဆောင်ရွက်ကြမယ်။အစိုးရတွေအတွက်ကျမတို့ပြုစုထားတဲ့ data အချက်အလက်တွေကအတော်အရေးပါပါတယ်။အခုလက်ရှိမှာပဲမျိုးတုံးပြောက်ွယ်လူနီးဖြစ်နေတဲ့အပင်မျိုးစိတ်တချို့လည်းရှိနေပါတယ်။တချို့မျိုးစိတ်တွေဆိုရင်တောထောင်တွေထဲမှာအပင်50လောက်ပဲကျန်ပါတော့တယ်။အဲ့ဒီမျိုးတွေကိုပြုစုထိန်းသိမ်းဖို့အမှန်တကယ်လိုအပ်နေပါတယ်။ကျမတို့စစ်တမ်းကောက်ယူနေတဲ့ကာလတွေမှာပဲအဲ့ဒီလိုအပင်တွေလုံးဝမျိုးတုံးပြောက်ွယ်မသွားအောင်စပြီးတော့ပြုစုထိန်းသိမ်းနေတာတချို့တော့ရှိပါတယ်
။ကေယဗေဒစနစ်တွေအကြောင်းခြုံငုံပြောဆိုလှည့်ရှိကြပေမဲ့လို့အဲ့ဒီစနစ်ကြီးတွေကမျိုးစိတ်တစ်ခုချင်းစီတိုင်းအရေးပါတာကိုလည်းကြွန့်ကျင်သူတွေကထောက်ပြပါတယ်။ဘလူမျိုးစိတ်တွေကဘလူဘေးအန္တရာယ်နဲ့ကြုံနေရတယ်လေ။ကပ္ပဘဲအရက်ကဘဲအပင်မျိုးစိတ်တွေကအမြန်ဆုံးထိန်းသိမ်းစောင့်ရှောက်ဖို့လိုအပ်နေတယ်လေဆိုတာကိုလည်းပညာရှင်တွေတွေ့ရှိထားတာပါ။ဒါကြောင့်လဲအပင်တွေထပ်ပြီးတော့မဆုံးရှုံးရအောင်အမြန်ဆုံးဆောင်ရွက်နိုင်မယ်ဆိုရင်တော့ပျက်စီးဆုံးရှုံးမှုနဲ့အောင်ဆောင်ရွက်လို့ရပါသေးတယ်လို့လည်းပညာရှင်တွေကထောက်ပြကြပါတယ်။ကျမနှောင်းလာပါ
ခုတော့သတင်းတွေကသုတအစီအစဉ်နဲ့ဆက်ပါမယ်ခင်ဗျာအမေရိကန်သမ္မတဒုသမ္မတထက်လက်တော်နဲ့အောက်လက်တော်ကိုစားပြုအမှတ်တွေဖြစ်လာနိုင်မှုခြေခံဥပဒေမှာဘလို့သတ်မှတ်ချက်တွေရှိပါသလဲမတ်ညွညွလွင်ကပြောပြထားပါတယ
နိုဝင်ဘာလ5ရက်နေ့ကပြုလုပ်ခဲ့တဲ့သမ္မတရွေးကောက်ပွဲမှာ Republican Party ကနေသမ္မတအဖြစ်ဝင်ရောက်ရှင်ပြိုင်ခဲ့တဲ့သမ္မတဟောင်းတဦးလည်းဖြစ်သမ္မတလောင်းတဦးလည်းဖြစ်တဲ့ Donald Trump အနိုင်ရရှိခဲ့တာကြောင့်သူဟာ American ပြည်အောင်စုရဲ့48ရောင်မြောက်သမ္မတဖြစ်လာတော့မှာပါအမေရိကန်ပြည်ထောင်စုမှာသမ္မတအဖြစ်ဝင်ရောက်ရှင်ပြိုင်ကြမယ်ဆိုရင်တော့အခြေခံဥပဒေထဲမှာသမ္မတအရွေးခံမဲ့သူတွေအတွေ့ကိုက်ညီရမယ့်အချက်၃ချက်ပဲပြဋ္ဌာန်းထားပါတယ်။ပထမအချက်ကအနည်းဆုံးအသက်35နှစ်ပြည့်ပြီးသူဖြစ်ရပါမယ်။ဒုတိယအချက်ကတော့အမေရိကန်ပြည်ထောင်စုမှာမွေးဖွားသူဖြစ်ရမှာပါ။တတိယအချက်ကတော့နိုင်ငံအတွင်းမှာအနည်းဆုံး14နှစ်နေထိုင်သူဖြစ်ရပါမယ်။ဒီအချက်သုံးချက်နဲ့ကိုက်ညီတယ်ဆိုရင်မိဘမျိုးရိုးကဘယ်လိုຫນွယ်ဘွားကပဲဆင်းသက်ခဲ့တဲ့သူဖြစ်ဖြစ်ဝင်ရောက်ရှင်ပြိုင်အရွေးခံခွင့်ရှိပါတယ
်။ It
It's not the American way.
Donald Trump နဲ့ရှင်ပြိုင်အရွေးခံခဲ့တဲ့လက်ရှိဒုသမ္မတ Kamala Harris ရဲ့မိဘတွေကိုကြည့်မယ်ဆိုရင်ဖခင်ကဂျမေကန်နွယ်ဘွားဖြစ်ပြီးမိခင်ဖြစ်သူကအိန္ဒိယနွယ်ဘွားတွေဖြစ်ကြပါတယ်ဒါအပြင်သမ္မတအရွေးခံမဲ့သူကပဲအမေရိကန်ပြည်အောင်စုမှာမွေးဖွားသူဖြစ်ရမှာဖြစ်ပြီး First Lady လို့ခေါ်ဝေါ်ကြတဲ့သမ္မတကတော့ဖြစ်လာမဲ့သူတွေကတော့အမေရိကန်ပြည်အောင်စုမှာမွေးဖွားသူမဖြစ်လဲရပါတယ်အခုအရွေးခံခဲ့တဲ့သမ္မတဟောင်းလဲဖြစ်သမ္မတလောင်းလဲဖြစ်တဲ့ Donald Trump ရဲ့ဇနီး Melania Trump ဟာတချိန်က Yugoslavia လို့ခေါ်တဲ့ Slovenia နိုင်ငံမှာမွေးဖွားသူဖြစ်ပါတယ်1996ခုနှစ်26နှစ်အရွယ်မှာအမေရိကန်ပြည်အောင်စုနယူးယောက်မြို့ကိုပြောင်းရွှေ့နေထိုင်ခဲ့ပြီး10နှစ်အကြာမှာအမေရိကန်နိုင်ငံသားဖြစ်ခဲ့တာပါအမေရိကန်သမ္မတကတော့ First Lady တွေအားလုံးထဲမှာအခုချိန်ထိတော့အမေရိကန်ပြည်အောင်စုမှာမမွေးဖွားတဲ့ First Lady အဖြစ် Melania Trump တူပဲရှိပါသေးတယ
်It is an honor to be here.
American ပြည်အောင်စုရဲ့ဒုတိယသမ္မတတွေဟာလေသမ္မတတွေလိုပဲအနည်းဆုံး35နှစ်ပြည့်ပြည့်သူဖြစ်ရပါမယ်။ American ပြည်အောင်စုမှာမွေးဖွားရမယ်။နိုင်ငံတွင်းမှာအနည်းဆုံး14နှစ်နေထိုင်ရသူဖြစ်ရမယ်ဆိုတဲ့အချက်၃ချက်နဲ့ကိုင်ညီကြဖို့လိုပါတယ်။ American ပြည်အောင်စုရဲ့ Senate လို့ခေါ်တဲ့အထက်လွှတ်တော်မှာSenator လို့ခေါ်တဲ့အထက်လွှတ်တော်အမတ်အဖြစ်အရွေးခံမဲ့သူတယောက်အနေနဲ့ကိုက်ညီရမယ့်အချက်ကလည်းအခြေခံဥပဒေအရ၃ချက်ပဲရှိတာပါပထမအချက်ကအရွေးခံမဲ့သူဟာအနည်းဆုံးအသက်30ပြည့်ပြည့်သူဖြစ်ရပါမယ်ဒုတိယအချက်ကတော့အမေရိကန်နိုင်ငံသားဖြစ်တဲ့တက်တန်းက6နှစ်ထဲမနည်းရှိရမယ်ဆိုရနဲ့တတိယအချက်ကတော့ကိုယ်အရွေးခံမဲ့အချိန်အရွေးခံမဲ့ပြည်နယ်မှာနေထိုင်သူဖြစ်ရမယ်ဆိုတာတွေပဲဖြစ်ပါတယ်ဒါကြောင့်အမေရိကန်ပြည်အောင်စုမှာမမွေးဖွားတဲ့သူတွေလည်းအထက်လွှတ်တော်အမတ်ဝင်ရောက်ရှင်ပြိုင်နိုင်ကြတာပါ House လို့ခေါ်တဲ့အောက်လွှတ်တော်မှာ House of Representative အောက်လွှတ်တော်ကိုစားပြုအမတ်အနေနဲ့ဝင်ရောက်ရှင်ပြိုင်အရွေးခံမဲ့သူတွေအတွက်ကလည်းအခြေခံဥပဒေအရကိုက်ညီရမယ့်အချက်၃ချက်ပါပဲပထမအချက်ကအရွေးခံမဲ့သူဟာအနည်းဆုံးအသက်25နှစ်ပြည့်ပြီသူဖြစ်ရပါမယ်ဒုတိယအချက်ကအမေရိကန်နိုင်ငံသားအဖြစ်သက်တမ်း9နှစ်ရှိပြီသူဖြစ်ရမှာပါ။တတိယအချက်ကတော့ကိုနေထိုင်တဲ့ပြည်နယ်မှာပဲကိုစားပြုရှင်ပြိုင်အရွေးခံရမှာဖြစ်ပါတယ်။ဒါကြောင့်အမေရိကန်ပြည်အောင်စုမှာသမ္မတဒုသမ္မတအထက်လွှတ်တော်အမတ်အောက်လွှတ်တော်ကိုစားပြုအမတ်စတဲ့အစိုးရတရက်မှာအရေးပါတဲ့တာဝန်ယူမဲ့သူတွေအတွေ့အသက်အရွယ်နဲ့နိုင်ငံသားဖြစ်မှုကလွဲပြီးကြားမှာလူမျိုးကိုးကွယ်တဲ့ဘာသာပညာအရေးချင်းစတာတွေတော့ကန့်သက်ခွဲခြားသတ်မှတ်ထားတာအခြေခံဥပဒေအရမရှိတာကိုတွေ့ရပါတယ်ရှင
်အခုတော့ကြမ်းနေတဲ့အချိန်အတွင်းမှာသတင်းအချင်းချစ်ကိုကျွန်တော်ကပဲဆက်ပြီးတင်ပြပေးပါမယ်ခင်ဗျာစနစ်တကျအာဏာလွှဲပြောင်းပေးမယ်လို့ကြေညာထားတဲ့သမ္မတဂျိုးဘိုက်ဒန်ဟာအရွေးကောက်ခံသမ္မတဒေါ်နယ်ထရန့်ကိုဗုဒ္ဓဟူးနေ့မှာအင်ဗီရိုမှာတွေ့ဆုံမှာဖြစ်ကြောင်းစနေနေ့မှာပြောပါတယ်။သမ္မတဟောင်းထရန့်ကိုဇန်နဝါရီလမှာအာဏာပြန်လွှဲပေးရတော့မှာဖြစ်ပြီးလာမယ့်ဗုဒ္ဓဟူးနေ့နေ့လယ်၁၇နာရီမှာအင်ဗီရိုဘဲဥပုံရုံးခန်းမှာတွေ့ဆုံမှာပါ။တခါယူကရိန်းစစ်ပွဲအဆုံးသတ်ရေးအတွက်အမေရိကန်ရွေးကောက်ခံသမ္မတဒေါ်နယ်ထရန့်စီကဆိုပြချက်ကိုရုရှားအစိုးရကနားထောင်ကြည့်မှာဖြစ်ကြောင်းရုရှားဒုတိယနိုင်ငံခြားရေးဝန်ကြီးဆာဂေးရိုင်ယာကော့ဖ်ကပြောလိုက်ပါတယ်။တခါအရှိအလဲပိုင်းသတင်းတပုတ်မှာတော့လေဘရွန်မြို့တော်ဘရက်တောင်ပိုင်းစင်ကြေဘုံဒေသတွေကိုအစ္စရေးရဲ့ညာဘက်လီတောင်တိုက်ခိုက်မှုတွေကြောင့်ကလေးငယ်အများပြားအပါဝင်လူ20ကျော်သေဆုံးခဲ့ရတယ်လို့လေဘရွန်အာဏာပိုင်တွေကစနေနေ့မှာပြောပါတယ်ညာနောက်မြန်မာသတင်းတပုတ်မှာတော့ NLD အစိုးရရဲ့လျှက်စစ်နဲ့စွန့်ရင်ဝင်ကြီးဦးဝင်းခိုင်ဟာမန္တလေးဥပိုလ်အကျဉ်းထောင်မှာထောင်ဒဏ်28နှစ်ကြာခံနေရကနေစစ်ကောင်စီကလွန်ကြီးချမ်းသာခွင့်ပေးပြီး17ရက်အကြာနိုဝင်ဘာလ10ရက်နေ့ကမန္တလေးစေုံကြီးအထူးကျက်မှတ်ကုသဆောင်မှာကွယ်လွန်သွားခဲ့ပါတယ်။ဒါဟာကျက်မှတ်ရေးဆိုးဝါးချိန်ကျမှလွန်ကြီးချမ်းသာခွင့်ပေးတာလို့မြန်မာနိုင်ငံလုံးဆိုင်ရာနိုင်ငံရေးအကျဉ်းသားများကွန်ရက်ကပြစ်တင်လိုက်ပါတယ်ညာ။သတင်းအချင်းတွေကတော့ဒီလောက်ပါပဲခင်ဗျာ။ကုမနက်ခင်အစီအစဉ်ထုတ်လွှင့်မှုကကိုညာဝင်းအောင်ဖြစ်ပါတယ်။ရုပ်သံဒါရိုက်တာကတော့ James Smith ဖြစ်ပါတယ်ညာ။ကျွန်တော်ကတော့အစီအစဉ်မှုဖြစ်ဆောင်ရွက်ခဲ့တဲ့ညီညာရေးပါဗျာ။ဒီကနေ့မနက်အစီအစဉ်တွေကိုရုပ်သံဆက်လောင်းပြင် VOA ရဲ့ website YouTube Facebook စာမျက်နှာတွေကနေကြည့်ရှုနားဆင်ကြတဲ့ပရိသတ်တွေအောင်ချစ်ချစ်တမလေးများတော်တော်ရှင်တွေကမြန်မာပြည်သူပြည်သားအလို့ဘေးအန္တရာယ်ကင်းကြပါစေ